Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါသောတာရှင်များရှင် VOA မြန်မာပိုင်းအစီအစဉ်ရဲ့2019ခုနှစ်နိုဝင်ဘာလ20ရက်တနင်္လာနေ့ညပိုင်း 9:20 အစီအစဉ်တွေကိုအမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန် DC ကနေလိုင်းဒိုမီတာ24 25 51နဲ့လိုင်းလမီတာ190တို့ကနေတက်ရိုက်ထုတ်လွှင့်နေပါပြီရှင်။ကျမအနောင်လောက်ပါဒီကနေ့ညပိုင်းအစီအစဉ်တွေတာဝန်ယူပြည့်စက်သွားမှာပါ
။မင်္ဂလာညချမ်းပါရှင်ကျမသင်္ကီထိုက်ပါ။ဇင်ဘာဘွေသမ္မတရောဘတ်မူဂါဘီကတော့ရာထူးကဖဲပေးဖို့ညှဉ်းဆန်းထားပါတယ်။ရိုဟင်ဂျာတွေနေရာချင်းပြန်ထိုင်ရေးအတွက်မြန်မာအနာပိုင်တွေဘက်ကတကယ်တမ်းစီရင်တဲ့လုပ်ကိုင်ဆောင်ရွက်ဖို့ကအရေးကြီးဆုံးဖြစ်တယ်လို့ဒုက္ခသည်များဆိုင်ရာကုလသမဂ္ဂမဟာမင်းကြီးကပြောဆိုလိုက်ပါတယ်။ဒီလိုထိတ်တန့်ရောက်တဲ့တွင်တွေကိုကိုရန်နိုင်တဲ့အတူကြီးညာပါမယ်ရှင်
။ကောင်းပါပြီရှင်။နေပြည်တော်မှာဒီကနေ့စတင်ကျင်းပတဲ့73ချိန်မြောက်အာရှဥရောပနိုင်ငံသားရဲ့ဝန်ကြီးများစီဝေးမှာကြားရမှာကတော့
Today we are facing a new period of global uncertainty and instability.Conflicts around the world.
နိုင်ငံတော်အတိုင်းပိခံပုဂ္ဂိုလ်ဒေါအောင်ဆန်းစုကြည်ပါရှင်အပြည့်စုံကတော့မကြခင်ကြားကြမှာပါ။ဒါအပြင် American လွှတ်တော်ကိုယ်စားလှယ်များအဖွဲ့ဟာရှီခိုင်ပြည်နယ်အစိုးရအဖွဲ့နဲ့ဒီကနေ့တွေ့ဆုံတဲ့တွင်ရှီခိုင်တပ်မတော် AA နဲ့မြန်မာတပ်မတော်တို့ကြားရှီခိုင်ပြည်နယ်ရင်းမှာတိုက်ပွဲတွေဆက်ဆက်ဖြစ်ပွားနေတဲ့တွင်နဲ့ဝန်ကြီးဌာနအသင်းတစ်ခုကိုတိုးချဲ့ဖွဲ့စည်းလိုက်တဲ့တွင်တွေကိုလည်းတင်ပြသွားဖို့ရှိပါတယ်။ဒုတိယပိုင်းနိုင်ငံမှာတော့အပတ်စဉ်ကဏ္ဍတွေကိုနားဆင်ရမှာပါ။အခုတော့ဒီကနေ့ညဖက်ထိတ်တန့်ရောက်တွင်တွေကိုမတ်တင်ကြီးထိုင်နဲ့ကိုရန်နိုင်တို့ကပြောပြပေးကြပါအောင်ရှင်။
ဇင်ဘာဘွေနိုင်ငံကိုနှစ်ပေါင်းများစွာအုပ်ချုပ်နေတဲ့သမ္မတရောဘတ်မူဂါဘီကဒီကနေ့တင်းနှံလာနေနေခင်ပိုင်းနောက်ဆုံးထားပြီးယာရုကဆင်းပေးဖို့ဓမ္မဖို့ရင်ဆွဆွဲပြစ်တင်ခံရမှုနဲ့ရင်ဆိုင်ရမယ်လို့ပြောဆိုထားချက်ကိုလစ်လျူရှူပြစ်ပယ်ထားပါတယ်။မနေ့တင်းနှံကနေနေရုံမြန်တန်ကြားကနေမင်ခွန်ပြောတာမှာတော့သမ္မတမူဂါဘီကယာရုကဖဲပေးဖို့ရည်ရွယ်ချက်မရှိဘူးဆိုတာကိုရှင်းရှင်းလင်းလင်းပြောကြားခဲ့ပါတယ်။သမ္မတမူဂါဘီရဲ့38နှစ်ကြာအုပ်ချုပ်မှုအဆုံးသတ်အောင်ပွဲခံရမယ်ဆိုတဲ့မျှော်လင့်ချက်နဲ့မနေ့တင်းကရီနေတုန်းကတန်းနဲ့ချီတဲ့ပြည်သူတွေရေဒီယိုရုပ်မြင်သံကြားတွေကိုဖွင့်ပြီးတော့စောင့်မျှော်နှားဆင်ခဲ့ကြတာပါ။ဒါပေမဲ့လည်းသမရမူဂါဘီကနောက်လာချင်းပမဲ့ဇနူးပီရဲ့ပါတီညီလာခံကိုသူဥဆောင်မယ်လို့ပြောဆိုလိုက်တာကြောင့်တချို့မျက်ရည်ကျခဲ့ရတယ်လို့စိတ်ပြက်လက်ပြက်ဖြစ်ခဲ့ရပါတယ်။နိုင်ငံမှာနိုင်ငံရေးပဋိပက္ခဆူဆူဝါးဝါဖြစ်နေတဲ့အပေါ်စစ်တပ်ကဂျာဝင်ဆောင်ရွက်မှုကိုလက်တင်ခံတဲ့အနေထားရောဒါမှမဟုတ်လည်းနှုတ်ထွက်မယ်ဆိုတဲ့စကားလုံးရောသမရမူဂါဘီတုံ့နှုတ်ပြောဆိုခဲ့တာမရှိပါဘူး။နိုင်ငံရဲ့ခိုင်မာတဲ့အခြေခံဥပဒေဆိုင်ရာပြဋ္ဌာန်းချက်တွေအပေါ်မှာရောနိုင်ငံအခြေအကျအဖြစ်သူ့ရဲ့လုပ်ပိုင်ခွင့်အာဏာကိုပါအခုလောက်ရက်တွေကချင်းချောက်မှုမဖြစ်ဘူးလို့သမ္မတမူဂါဘီကပြောဆိုခဲ့တာပါ။ဇနူးပီအက်ပါတီကတော့သမ္မတမူဂါဘီရာထူးကနှုတ်ထွက်ပေးဖို့ဒေသဆန်တော်ချင်းဒီကနေ့တင်းနှံလာနေနေခင်ပိုင်းအထိအချိန်ပေးထားတာပါ။ဒါမှမဟုတ်ရင်တော့ဆွဆဲပြစ်တင်ခံရမှုနဲ့ရင်ဆိုင်ရမယ်လို့ပြောဆိုထားတာပါ။သမ္မတမူဂါဘီကိုဇနူးပီအက်ပါတီအခြေခံဖြစ်ကနေလဲထုတ်ပယ်လိုက်ပြီးယာရုကဖေရှားခံခဲ့ရတဲ့ဒုတိယသမ္မတအီမာဆန်မနန်ဂါကွာကိုပါတီခေါင်းဆောင်တဲ့အဖြစ်တင်မြှောက်ထားပါတယ်ရှင်
။ကင်ညာနိုင်ငံမှာပြီးခဲ့တဲ့အောက်တိုဘာလကကျင်းပခဲ့တဲ့ရွေးကောက်ပွဲမှာသမ္မတဦးဟူရူကင်ညာထက်ကမဲရီအတွက်98ရာခိုင်နှုန်းနဲ့နိုင်ရခဲ့တဲ့ဆိုတဲ့မဲရလက်ကိုကင်ညာတရားရုံးချုပ်ကအတည်ပြုလိုက်ပါတယ်။ဒီရွေးကောက်ပွဲကိုတော့တိုက်ခန့်တွေကသပိတ်မောက်ခဲ့ပါတယ်။လွတ်လပ်တဲ့ရွေးကောက်ပွဲကော်မရှင် IEBC ရဲ့အကြီးအကဲဆိုရတော့ရွေးကောက်ပွဲမှာတရားဝင်မဲပေးနိုင်သူ 19.6 တန်းရှိတဲ့ထက်က 39 ရာခိုင်နှုန်းမဲပေးခဲ့တယ်လို့ဆိုပါတယ်။ပြန်ချင်းပါတဲ့ကန်ညာသမားရွေးကောက်ပွဲကနှုတ်ထွက်လိုက်တဲ့အတိုက်ခံခေါင်းဆောင် Rayla Odinga ကသူ့ကိုထောက်ခံသူတွေကိုရွေးကောက်ပွဲကိုသတိမောက်ကြဖို့တောင်းဆိုခဲ့ပြီးတော့တိုက်ခံဆန္ဒပြသူတွေကတော့သူတို့ရဲ့မာဂန်နယ်မြေတွေမှာဖွင့်လှစ်ခဲ့တဲ့မဲယုံတွေမှာမဲမပေးနိုင်အောင်ဒီမဲယုံတွေကိုပိတ်ဆို့တားဆီးခဲ့ပါတယ်။ဒီရွေးကောက်ပွဲဟာအတူယောင်ရွေးကောက်ပွဲဖြစ်တယ်လို့အိုဒင်းကကတော့ပြောပါတယ်။အော်တိုဘာလကရွေးကောက်ပွဲအော်တိုဘာရွေးကောက်ပွဲဟာဩဂတ်စ်လတုန်းကကျင်းပခဲ့တဲ့ရွေးကောက်ပွဲကိုတစ်ခါအစ်စ်ပြန်ပြီးတော့ကျင်းပခဲ့တာဖြစ်ပါတယ်။အဲဒီဩဂတ်စ်လတုန်းကကျင်းပခဲ့တဲ့ရွေးကောက်ပွဲမှာကင်ညာတအနိုင်ရခဲ့တယ်လို့ညင်ညာခဲ့ပါတယ်။ဒါပေမဲ့အဲဒီရွေးကောက်ပွဲမှာမဲမသမားမှုတွေရှိခဲ့တယ်ဆိုပြီးကင်ညာတရားရုံးချုပ်ကဒီရွေးကောက်ပွဲရလဒ်ကိုပယ်ဖြတ်ခဲ့တာဖြစ်ပါတယ်။အော်တိုဘာရွေးကောက်ပွဲရလဒ်ကိုပယ်ဖြတ်ပေးဖို့အတွက်တရားရုံးချုပ်ကိုလျှောက်ထားချက်၃ခုရှိခဲ့ပေမဲ့အဲဒီလျှောက်ထားချက်တွေအားလုံးကိုတော့ကင်ညာတရားရုံးချုပ်ကလက်လာနေမှာပယ်ချခဲ့ပါတယ်ခင်ဗျာ
။ဥရောပသမဂ္ဂအတွင်းကတည်ငြိမ်မှုအရှိဆုံးဂျာမနီနိုင်ငံအနေနဲ့ဒီကနေ့တင်းနှံ့လာနေမှာတော့နိုင်ငံရေးအကျပ်တဲနဲ့ရင်ဆိုင်နေရပါတယ်။သတင်းပတ်တွေနဲ့ချစ်အချင်းယူညှိနှိုင်းခဲ့တဲ့ပါတီ၄ခုရဲ့ညွန်ပေါင်းဆိုရဖွဲ့စည်းနိုင်ရေးလုပ်ငန်းစဉ်ကမအောင်မမြင်ဖြစ်ခဲ့တာပါ။ရွှေပြောင်းအခြေချမှုစွန့်ရင်ဆိုင်ရာမူဝါဒတွေနောက် EU ဥရောပသမ္မတနဲ့တပေါင်းတစည်းတဲ့ဖြစ်ရေးတို့အပေါ်မှာမပြေမလည်ဖြစ်ခဲ့ကြပါတဲ့။ဝန်ကြီးချုပ်အင်္ဂလာမာကဲကတော့သမ္မတနဲ့ဒီကနေ့တင်းနှံနေမှာဆွေးနွေးတိုင်ပင်ဖို့ရှိပေမဲ့ရှေ့ဆက်ဘာလုပ်မလဲဆိုတာကတော့ရှင်းရှင်းလင်းလင်းမရှိသေးပါဘူး။ညွန်ပေါင်းဆိုရဖွဲ့ရေးဆွေးနွေးမှုမအောင်မမြင်ဖြစ်ခဲ့တဲ့သတင်းတွေကြောင့် ညရင်းချင်းမှာပဲအာရှစည်းကွက်မှာဥရောပဝင်ကြီးတန်ဖိုးကြားခဲ့ပါတယ်။ဥရောပသမ္မတအတွင်းကနေဗြိတိန်နှုတ်ထွက်ရေလုပ်ငန်းစဉ်ကိုအကျိအနေဆွေးနွေးနေရတဲ့ဥရောပသမ္မတအတွက်အရေးကြီးနေတဲ့အချိန်မှာပဲဂျာမနီဝင်ကြီးချုပ်အခက်တွေ့ရမှုနဲ့တိုက်ဆိုင်နေတာဖြစ်ပါတယ်။ဝင်ကြီးချုပ်မာကဲကသမ္မတရဲ့ခရစ်စတန်ဒီမိုကရက်တစ် ယူနီယံပါတီနဲ့မိတ်ဖက်ခရစ်စတန်ဆိုရှယ်ယူနီယံပါတီနော်ဖရီဒီမိုကရက်တစ်ပါတီနဲ့ဂရင်းပါတီတို့ကြားစက်တင်ဘာလကုန်ပိုင်းပြည်ထောင်စုရွေးကောက်ပွဲတွေအပြီးညွန်ပေါင်းဖွင့်နိုင်ရတဲ့အတွက်စူးစမ်းပန်းစာညှိနှိုင်းခဲ့တာဖြစ်ပါတယ်။အရှေ့လဲပိုင်းနဲ့အာဖရိကဒေသကနေ2019ခုနှစ်ကနေ2016ခုနှစ်အတွင်းဂျာမနီကိုရောက်လာကြတဲ့ရွှေပြောင်အခြေချသူတွေနိုင်ငံရေးခေါ်လုံခွင့်လိုချင်သူတိတ ဖွဲ့စည်းရေးဆွေးနွေးပွဲတွေအတွင်းမှာမဖြစ်ရှင်းနိုင်ဖြစ်ခဲ့တာပါ။
နိုင်ငံတကာကတင်မော်ရီနဲ့လေးနေဟာ10မီတာမြင့်တဲ့လိုင်းလုံးကြီးတွေတနားကြီးကို84ကီလိုမီတာတိုက်နေတဲ့လေပြင်းတံကိုရင်ဆိုင်ပြီးတော့တပ်ဖွဲ့ဝင်44ဦးနဲ့အတူပျောက်ဆုံးနေတဲ့ဒီအာဂျင်တီးနားရင်ကုန်တင်မော် ARA San Juan ကိုရှာဖွေနေကြပါတယ်။တန်ချိန်1200ရှိပြီးတော့66မီတာရှိတဲ့ဂျာမန်လုံးဒီဇယ်နဲ့လျှက်စစ်စွမ်းအင်ဆုံးရင်ကုန်တင်မော်ဟာအာဂျင်တီးနားကမ်းလွန်430ကီလိုမီတာမှာဗုဒ္ဓဟူးနေ့ကပျောက်သွားတာဖြစ်ပါတယ်။ဒီ San Juan ရင်ကုန်တင်မော်ကို1985ခုနှစ်ကတည်းကအသုံးပြုလာတာပါ။ဒီတင်မောကတပ်ဖွဲ့ဝင်တွေထဲမှာအာဂျင်တီးနားရဲ့ရင်ကုန်တင်မောပထမဆုံးအမျိုးသမီးအရာရှိအီလီယာနာခရော့ဇက်လည်းပါသွားခဲ့ပါတယ်။ဒီနေ့တုန်းကတော့ရင်ကုန်တင်မောကနေပို့လိုက်တာလားဆိုတာသိချာမသိရတဲ့စက္ကန့်အနည်းငယ်စီပဲကြာတဲ့ဂျိုဒူဖုန်းဆက်သွယ်ချက်တွေဝင်လာခဲ့တာကြောင့်တင်မောကရေးတပ်ဖွဲ့ဝင်တွေအတွက်မျှော်လင့်ချက်တွေတိုးလာခဲ့ပါတယ်။ Brazil, American, Chile, Uruguay နဲ့ Britain နိုင်ငံတွေကစစ်ဖက်နဲ့သုတေသနဆိုင်ရာတင်မော်ရီနဲ့လေးလေးဝိုင်းပြီးတော့ရှာနေကြတာဖြစ်ပါတယ်1980ပြည်လုံးနှစ်ကအာဂျင်တီးနားနဲ့ဆွေးဖြစ်ခဲ့တဲ့ဗြိတိန်နိုင်ငံကလည်းသိပ္ပံနီးကြအာယုန်ခံကိရိယာတွေတက်ထားတဲ့အတိတ်ဒေသသုတေသနတင်မော်ဒဇင်းနဲ့ကူညီရှာဖွေပေးနေတယ်လို့အမေရိကန်ကတော့ NASA သုတေသနလေးရင်ဒဇင်းနဲ့ရင်ကုန်တင်မော်ကိုရှာဖွေနိုင်တဲ့လေးရင်ဒဇင်းနောက်ပြီးတော့ရင်ကုန်တင်မော်ကယ်ဆယ်ရေးအဖွဲ့တစ်ဖွဲ့ကိုလည်းဆေးလွှတ်ထားပါတယ်ခင်ဗျာ
အမေရိကန်အသံညပိုင်းမြန်မာဘာသာစီစဉ်တွေကိုညပိုင်း9နာရီကနေ10နာရီအထိလိုင်းဒိုမီတာ24 kHz 1239ကလိုင်းဒိုမီတာ25 kHz 1196ကလိုင်းဒိုမီတာ32 kHz 932ကလိုင်းဒိုမီတာ57 kHz 585နဲ့စနေနဲ့တနင်္ဂနွေနေ့တွေမှာလိုင်းလက်မီတာ190 kHz 1905တို့ကနေလည်းထုတ်လွှင့်ပေးနေပါတယ်ရှင်
ဒီမြန်မာပိုင်းစီစဉ်ရဲ့တနင်္လာနေ့ညပိုင်းမြန်မာနဲ့နိုင်ငံတကာသတင်းတွေကိုနားဆင်နေရတာဖြစ်ပါတယ်။မြန်မာနိုင်ငံကနေဘင်္ဂလားဒေ့ရှ်ဘက်ကိုထွက်ပြေးကြတဲ့တိမ့်နဲ့ချီတဲ့ရိုဟင်ဂျာတွေဌာနေပြန်နိုင်ရေးအတွက်အဓိကလိုအပ်ချက်ကမြန်မာအာဏာပိုင်တွေဘက်ကအမှန်တကယ်ကင်တွယ်ဆောင်ရွက်လိုစိတ်ဖြစ်တယ်လို့ဒုက္ခသည်များဆန်ရကုလသမဂ္ဂမဟာမင်းကြီးကပြောဆိုလိုက်ပါတယ်။ရခိုင်ပြည်နယ်တွင်ပဋိပက္ခတွေကြောင့်ဘင်္ဂလားဒေ့ရှ်ဘက်ကိုထွက်ပြေးနေကြတဲ့ရိုဟင်ဂျာမွတ်စလင်6သိန်းကျော်ရှိပြီလို့ကုလသမဂ္ဂဘက်ကပြောဆိုထားပြီးဒီလူတွေနေရာရင်းကိုလူကုန်သိက္ခာနဲ့အညီပြန်လည်နေထိုင်နိုင်ရေးမြန်မာအစိုးရဘက်ကဆောင်ရွက်ပေးဖို့တိုက်တွန်းနေတာဖြစ်ပါတယ်။ဒါပေမဲ့ရိုဟင်ဂျာတွေနေရာရင်းပြန်နိုင်ရေးကတိတ်ကိုခက်ခဲတဲ့ကိစ္စဖြစ်တယ်လို့ဒုက္ခသည်များဆန်ရကုလသမဂ္ဂမဟာမင်းကြီးဖိလစ်ပိုဂရန်တီကဒီကနေ့ပြောပါတယ်ဂျပန်ဂီတပညာရှင်မီယာဘီကိုယွမ်နိတ်ဆီယာရဲ့ချစ်ချည်ရေးတန်တမာဖြစ်ခန့်အပ်တဲ့အခမ်းအနားတွင်ပြုလုပ်တဲ့သတင်းစာရှင်းလင်းပွဲမှာသတင်းထောက်တီရဲ့အမိကိုဖြေကြားခဲ့တာဖြစ်ပါတယ်ရခိုင်ပြည်နယ်မြောက်ပိုင်းဒေသကမွတ်စလင်တွေကတော့ဘင်္ဂလားဒေ့ရှ်ဘက်ကိုနေဆင်ဆိုသလိုဆက်ပြီးတော့ထွက်ခွာနေကြဆဲဖြစ်ပါတယ်ရှင်
အင်ဒိုနီးရှားနိုင်ငံရဲ့လပိလက်ယူတိုက်ဖြတ်ရေးဌာနကလွတ်တော်ဥက္ကဋ္ဌကိုဒေါ်လာတန်190ငွေချေးအရှုပ်တော်ပေါ်မှာပါဝင်ပတ်သက်မှုဆွဆွဲချက်နဲ့ဖမ်းဆီးထားပါတယ်။ဆာဂျာနိုဗန်တူကိုမနေ့တနင်္ဂနွေနေ့နောက်ပိုင်းမှာထိန်းသိမ်းစခန်းမှာဖမ်းထားပြီးသူ့ကိုမေးမြန်းစစ်ဆေးဖို့အတွက်ရက်ပေါင်း20ထိန်းသိမ်းမယ်လို့လပိလက်ယူမှုတိုက်ဖြတ်ရေးကော်မရှင်ပြောခွင့်ရကပြောပါတယ်။လွတ်တော်ဥက္ကဋ္ဌကတော့အမှားယွင်းလုပ်ထားတာမရှိဘူးလို့ညှင်းဆိုပါတယ်။မျိုးသားမပုံတင်ကက်စနစ်တပြောင်းလဲကျင့်သုံးမှုကနေအစိုးရရဲ့ဗဏ္ဍာငွေတွေကိုခိုးယူခဲ့တဲ့တာဝန်ရှိသူတွေထဲမှာလွတ်တော်ဥက္ကဋ္ဌနိုဗန်တိုလဲပါဝင်တယ်လို့အာဏာပိုင်တွေကဆွဆွဲထားတာဖြစ်ပါတယ်။ပြီးခဲ့တဲ့သတင်းပတ်တုန်းကတော့သူ့အိမ်ကိုရဲကဝင်ရောက်စီးနင်းပြီးဖမ်းဆီးဖို့ကြိုးစားခဲ့ပေမဲ့သူကအိမ်မှာမရှိခဲ့ပါဘူး။တော်တော်ရင်းညနေပိုင်းမှာတော့သူကားတိုက်မိပြီးတော့တောင်ပိုင်းဂျကာတာကပါမတာဟိုင်ဂျိုဆေးရုံမှာတက်ရောက်နေတယ်လို့ကြေညာခဲ့တာပါ။တောက်ကြနေမှာတော့သူ့ကိုဆေးရုံမှာလက်နက်ကန်အဆောင်ရှောက်တွေနဲ့ရှိနေကြောင်းနိုဗန်တိုရဲ့ရှင်းနေကပြောဆိုခဲ့ပါတယ်။မနေ့တနင်္ဂနွေနေ့မှာတော့နိုဗန်တိုအနေနဲ့ဆေးရုံတက်စရာမလိုတော့ဘူးလို့ဆရာဝန်တွေကပြောခဲ့ပြီးတဲ့နောက်မှာတော့ဆေးရုံကနေထိန်းသိမ်းစခန်းကိုလွှဲပြောင်းပေးခဲ့တာဖြစ်ပါတယ်ခင်ဗျာ။
အခုလဆော်ပိုင်းကလေဗနန်ဝန်ကြီးချုပ်ယာဒူကနီနှုတ်ထွက်တယ်လို့ကြေညာခဲ့တဲ့ဆာအတ်ဟာရီရီကသူ့အနေနဲ့လေဗနန်နိုင်ငံကိုမပြန်ခင်အီဂျစ်နိုင်ငံကိုအင်ကာနစ်မှာသွားဖို့စီစဉ်ထားတယ်လို့ပြောဆိုလိုက်ပါတယ်။အီဂျစ်သမ္မတအဒယ်ဖာတာအယ်စစီနဲ့ကိုင်ရိုမြို့တော်မှာတွေ့ဆုံမှာဖြစ်တယ်လို့မစ္စတာဟာရီရီရဲ့ဝန်ကြီးချုပ်ယုံကတနင်္ဂနွေနေ့လုံးကကြေညာတာပါ။အဲ့ဒီနောက်ဗုဒ္ဓနေ့မှာတော့မစ္စတာဟာရီရီကဘီရုမြို့တော်ကိုပြန်ပြီးသူ့အနေနဲ့နိုဝင်ဘာလ၄ရက်နေ့ကဆော်ဒီအာရေဗျနိုင်ငံမှာရှိနေစဉ်ယာဒုကရုတ်တရက်နှုတ်ထွက်ရတဲ့ကြီးညာခဲ့ရတဲ့အကြောင်းရင်းကိုရှင်းပြဖို့စီစဉ်ထားတယ်လို့ပြောဆိုထားပါတယ်ရှင်
။အမေရိကန်ဆိုရကငွေကြေးထောက်ပံ့ထားတဲ့သတင်းအေဂျင်စီ၉ခုကိုနိုင်ငံရခြားကနေလာရောက်အခြေချတဲ့ဖွဲ့စည်းအဖြစ်နဲ့မှတ်ပုံတင်ဖို့လှုံ့ဆော်လိုက်တာနဲ့ပတ်သက်ပြီးတော့ရုရှားနိုင်ငံဆိုင်ရာအမေရိကန်သံတမန်ကြီးကဝေဖန်လိုက်ပါတယ်။ရုရှားနိုင်ငံကအခုလိုလှုပ်လိုက်တာဟာအမေရိကန်ကရုရှားဆိုရကငွေကြေးထောက်ပံ့ပေးထားတဲ့ RT ရုပ်သံကွန်ရက်ကိုမှတ်ပုံတင်ဖို့လှုံ့ခိုင်းတာထပ်ပို့ပြီးတော့ဆိုးတယ်လို့လည်းပြောပါတယ်။ရုရှားဆိုရတုံ့ပြန်မှုဟာလုံးဝကိုထပ်တူမဟုတ်ကြောင်းသတင်းမီဒီယာတွေပေါ်စီးမင်းစည်းကမ်းတွေထုတ်ဖို့လုပ်ပြီးတော့ဒါကိုစတင်ကောင်တယ်ဖော်ပြီးဆိုရင်တော့ရုရှားနိုင်ငံမှာဆက်ပြီးလုပ်ဖို့ကလုံးဝမဖြစ်နိုင်သလောက်ပဲလို့အမေရိကန်သံတမန်ကြီးဂျွန်ဟန်စပန်ကပြောကြားလိုက်ပါတယ်ခင်ဗျာ
။သတင်းလာနေညဖက်ထိတ်တန့်ရောက်သတင်းတွေကိုမတင်ငေးထိုင်တဲ့ကိုရန်နိုင်တို့ကကြေညာပေးခဲ့တာပါရှင်။အခုတော့သတင်းဆောင်မတွေကိုဆက်တိုက်တင်ဆက်ပေးပါတော့မယ်။73ချိန်မြောက်အာရှဥရောပနိုင်ငံကြားရေးဝန်ကြီးများအစည်းအဝေးပွဲကိုနှစ်ပြည့်တော်မှဒီကနေ့စတင်ကျင်းပရမှာကမ္ဘာတဝန်းပဋိပက္ခတွေမတည်ငြိမ်မှုတွေရှိနေချိန်မှာနိုင်ငံတို့ရဲ့ဖွံ့ဖြိုးတိုးတက်ရေးအတွက်ညီညာရေးဟာအရေးကြီးတယ်လို့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်တော်အောင်ဆန်းစုကြည်ကအဖွဲ့အမိန့်ခွန်းမှာပြောပါရယ် EU တန်တမာတွေကိုဦးဆောင်တဲ့ EU အကြီးအကဲကလည်းဒီကနေ့အချိန်မှာအာရှနဲ့ဥရောပကြားပူးပေါင်းဆောင်ရွက်ရေးဟာပိုအရေးကြီးတယ်လို့မိန့်ခွန်းပြောကြားသွားခဲ့ပါရယ်အာရှနဲ့ဥရောပကြားပုံကိစ္စတွေအပြင်ရှခိုင်ပြည်နယ်မြောက်ပိုင်းအရေးကိုအာဆီယံနိုင်ငံအရေးဝန်ကြီးတွေကြားအထူးကထားဆွေးနွေးနေကြတဲ့အကြောင်းဆွေးနွေးပွဲမှာကိုယ်တိုင်သတင်းယူနေတဲ့မဆုမြတ်မုံကဆက်ပြီးတင်ပြပါမယ်ရှင်
။အခုကျင်းပနေတဲ့ ASEAN နိုင်ငံကြားရေးဝန်ကြီးများအဆင့်ဆွေးနွေးပွဲကရှင်းပြပြစီရနိုင်ငံမှာကျင်းပမဲ့ ASEAN ထိပ်သီးစည်းဝေးပွဲအကြိုနိုင်ငံကြားရေးဝန်ကြီးတွေရဲ့စည်းဝေးပွဲဖြစ်ပါတယ်။ဒါပေမဲ့နိုင်ငံတကာမှာအယုံဆိုင်စရာဖြစ်နေတဲ့ရခိုင်ပြည်နယ်မြောက်ပိုင်းကိစ္စ၊ဘင်္ဂလားဒေ့ရှ်နိုင်ငံဘက်ထွက်သွားတဲ့တိုင်းနဲ့ရှိတဲ့ Islam ဘာသာဝင်တွေအရေးကိစ္စကိုလည်းလေးထားဆွေးနွေးကြမယ်ဆိုတာသတ်မှတ်ဖြစ်စရာမရှိပါဘူး။ဥရောပသမ္မတဘက်ကဦးဆောင်ဆွေးနွေးတဲ့EU လုံခြုံရေးနဲ့နိုင်ငံသားမူဝါဒရေးရာဆိုင်ရာအကြီးအကဲလည်းဖြစ်ဥရောပကော်မရှင်ရဲ့ဒုက္ခထလည်းဖြစ်တဲ့ Federica Mogherini ကဒီကိစ္စကိုဒေါက်ဆန်ဆွတ်ချီနဲ့မနေ့ပိုင်းကတည်ထောင်တွေ့ဆုံစဉ်မှာဆွေးနွေးခဲ့ပါတယ်။အာရှဥရောပနိုင်ငံသားရေးဝန်ကြီးတွေရဲ့ဆွေးနွေးပွဲမစတင်ခင်မှာရခိုင်ကိစ္စအလို့သဘောဆွေးနွေးခဲ့တာနဲ့ပတ်သက်လို့ EU အကြီးအကဲကအခုလိုသတင်းတောက်တွေကိုပြောပါတယ
် We just had an informal briefing with the State Councillor on San Suu Kyi.
နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါက်ဆန်းစုကြည်နဲ့ရခိုင်ကိစ္စကိုဒီကနေ့မနက်အလွတ်သဘောဆွေးနွေးပြစ်ပါတယ်။ဒီဆွေးနွေးပွဲကကျမအတွက်သိက္ခာအားတက်စရာဖြစ်ပါတယ်။မနေ့ကပဲဘင်္ဂလားဒေ့ရှ်နိုင်ငံကိုကျမသွားပြီးတော့ဝင်ကြီးချုပ်နဲ့ဆွေးနွေးခဲ့ပါတယ်။ဒုက္ခသည်တွေမြန်မာနိုင်ငံဘက်လုံခြုံစွာပြန်လာနိုင်ရေးအတွက်မြန်မာနဲ့ဘင်္ဂလားဒေ့ရှ်နိုင်ငံကြားနားလည်မှုစာချုပ်လွှာမှာလက်မှတ်ထိုးနိုင်မယ့်အလားအလာရှိနေပါတယ်။ဒါဟာကိုဖီအန်အစီရင်ခံစာပါအကြံပြုချက်တွေကိုအကောင့်ထည့်ဖော်တဲ့ပထမအရေးကြီးတဲ့ခြေလှမ်းဖြစ်ပါလိမ့်မယ်။ဒီကိစ္စကိုမြန်မာနဲ့ဘင်္ဂလားဒေ့ရှ်နှစ်နိုင်ငံအပြန်အလှန်ဆွေးနွေးကြဖို့ကျမတို့တိုက်တွန်းပါတယ်။ EU နဲ့နိုင်ငံတကာအတိုင်းအဝိုင်းကလည်းအားပေးထောက်ခံမယ်ဆိုတာသိကြပါတယ်။အကြမ်းဖက်မှုတွေရပ်တန့်ရေးဒုက္ခသည်တွေထွက်သွားနေတာတွေရပ်တန့်ရေးရခိုင်ပြည်နယ်ကိုလူသားချင်းစာနာတဲ့အကူအညီတွေအပြည့်အဝပို့ပေးနိုင်ရေးနောက်ဒုက္ခသည်တွေလုံခြုံဘေးကင်းစွာပြန်လာနိုင်ရေးတွေကိုလှုပ်ဖို့လိုအပ်ပါတယ
်ဒီကနေ့နေပြည်တော်မှာစတင်တဲ့ ASEAN နိုင်ငံကြားရေးဝန်ကြီးများဆွေးနွေးပွဲမှာနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်တာဆန်းစုကြည်ကအခွင့်မိန်ခွန်းပြောကြားရမှာလဲကမ္ဘာကြီးမှာပဋိပက္ခတွေနဲ့ပြည်နေတဲ့အကြောင်းကိုအလေးပေးပြောကြားသွားပါတယ
် Today we are facing a new period of global uncertainty and instability conflicts around the world are giving rise to new threats and emergencies.
သူပြောသွားတာကတော့ဒီကနေ့ကမ္ဘာမှာမတည်ငြိမ်မှုတွေ၊မေးရမှုတွေနဲ့ရင်ဆိုင်နေရတယ်။ကမ္ဘာတဝန်းမှာဖြစ်နေတဲ့ပဋိပက္ခတွေကြောင့်မလို့ချိန်ချောက်မှုတွေ၊အရေးပေါ်ဆွေးနွေးကြရာကိစ္စတွေဖြစ်လာတယ်။ဒီတရားမဝင်နိုင်ငံရွှေ့ပြောင်းမှုတွေ၊အကြမ်းဖက်ဝါဒနဲ့အစွန်းရောက်အကြမ်းဖက်မှုတွေပြန့်နှံ့နေတယ်။လူမှုအတိုင်းဝိုင်းတွေကြားမှာသဘောထားကွဲမှုတွေရှိနေတဲ့အပြင်နျူကလ িয়ার ချိန်ချောက်မှုအန္တရာယ်တောင်ရှိနေတယ်လို့ဒေါက်ဆန်းစုကြည်ကပြောပါတယ်။ဒီပဋိပက္ခတွေကလူမှုအတိုင်းဝိုင်းတွေရဲ့ငြိမ်းချမ်းမှုကိုပြတ်ပြားစေပြီးတော့ဖွံ့ဖြိုးတိုးတက်မှုနောက်ကျစေတဲ့အပြင်ဆေးရုံဝဲတည်မှုကိုပါဖြစ်စေတဲ့လူတယောက်နဲ့တယောက်နိုင်ငံတစ်ခုနဲ့တစ်ခုကိုတော့ဝေးကွာသွားစေတယ်လို့ဒေါက်ဆန်းစုကြည်ကမိန့်ခွန်းနဲ့မှပြောပါတယ်။ဒီမြန်မာနိုင်ငံလိုပဋိပက္ခတွေရှိနေတဲ့နိုင်ငံမျိုးမှာဖွံ့ဖြိုးတိုးတက်ရေးကိုထိခိုက်နေရတယ်ဆိုတာကိုလည်းဒေါက်ဆန်းစုကြည်ကအေဆန်နိုင်ငံကြားရေးဝန်ကြီးများဆွေးနွေးပွဲမိန့်ခွန်းနဲ့မှပြောသွားပါတယ်။
The history of numerous countries including that of Myanmar illustrates that conflict and instability cast a long and lasting shadow on a country's development.
Padibakari, Matinja Muri, Sinid and Yamananga Bahwe, Nangan Dodom Yamyama, Pumyo Dota Yetwe, Sese, Ye Meji Sinibare, Ninja Mumishivene, Sese Kaimare, Totemu, Taya Wabiomu, Miana Gulu, Tongan Suzi, Dodor Apsebare. EU is Yake Federica Mogarini and Mingo Male, Kabajima, Saint Kong Puri, Yani Jane. Also, I say, what Cheng Wen Sha Piang is in your ma. Ashane Uyoba, Puba Samuel, who popular Lu Adelu Piovare. Ashaga, Eugo Lu Adelu, Eugale, Ashago Lu Adelu Piovare. A good chimpani there, Asam Langaja, when she sent Sunday Boy at Samboga. Ninja in a Yishi Premier address, Sassany Kanyezi, Israel Sabon at Chimpani Rava. Longjong Yi, Sivoy, Ashane Uyoba Langaja, when you wager. Bonsi when Zazi Apshini, a champambune. A jumper at Sonya Wada, Dipia Yi, Nuclear Mapian Boye, Cyber Longjong Yi Sari Gisari, who led Diga Tasuni Jawari, Ashane Uyoba Jama, Chaser Satu, who told it out, Below Lotam Les Ravule, Nangajai Wunji with Suni Jawari, Asam Suni with Lajare, Nangajai Wunji with Ja, Apian and Ludbo Suni Puri, Digani Mashi the Lu, Manetia Male, Sashima Chibari.
American Lodo Gosalemia Puha, Trunia Yakai Bine Kizan B, Tiganin Yanima, Nibiro Gutoyo Kibi, Asoya Tape and Gonsonui, Lodo Matune, Twisombushinibi, Manapian Nuima Nasatianimaro, Truye Kizan, Osonta Matibare, American Lodo Gosalemia Puha, Bingladesh Nangan, Gwinga, Doka Descanu Gutoyo Lila Gabi, Yakai Bine Ringa, Trapila, Muslim Doka de Rikisa. Bangladesh asoya ye kaindwe phi shin bon ne patat lo le chi chu ke ba de. Bangladesh nangan ja yi win ji ni ne le ma ja kin yap pain twin myama pi ko la yauk pho shi ni bi tu ye myama pi khin sin twin dukha de ri ko pyan le lak khan yi ne patat de tabor tu sa chauk ko myama bat ka lat mat tho bo myo lin chaung pyo cha tha da le shi ba de shin.
မမင်းကြီးခိုင်ပါရှင်ခရော့မြန်မာအစိုးရကဝန်ကြီးဌာနတင်တစ်ခုဖွဲ့စည်းလိုက်တဲ့သတင်းဖက်ဆက်ပါမယ်ရခိုင်အရေးကိစ္စနဲ့နိုင်ငံတကာဖိအားတွေရင်ဆိုင်နေရခြင်းမှာပဲမြန်မာအစိုးရအနေနဲ့ဝန်ကြီးဌာနအတင်းတစ်ခုကိုတိုးချဲ့ဖွဲ့စည်းပြီးဝါရင်တန်တမန်တွေကိုပြည်တော်စုဝန်ကြီးအဖြစ်ခန့်အပ်လိုက်ပါတယ်တချိန်ထဲမှာပဲအဂတိလိုက်စားမှုတိုက်ဖျက်ရေးကော်မရှင်ကိုလည်းအသစ်ပြန် ော့သမရကလွှတ်တော်ဘက်ကိုတင်ပြလာတာဖြစ်ပါတယ်။ဒုချင်းမဲ့ဝန်ကြီးဌာနတွေကတော့အစိုးရအဖွဲ့ယုံဝန်ကြီးဌာနနဲ့အပြည်ပြည်ဆိုင်ရာပူးပေါင်းဆောင်ရွက်ရေးဝန်ကြီးဌာနတို့ဖြစ်ပြီးဝါရင်တန်တမန်ဟောင်းတွေဖြစ်ကြတဲ့ဥတောင်းထွန်းနဲ့ဥကြော်တင်တို့ကိုပြည်အောင်စုဝန်ကြီးတွေအဖြစ်ခန့်အပ်ထားပါတယ်။နိုင်ငံတော်သမရကိုစားပြည်အောင်စုရှေ့နေချုပ်ဦးထွန်းထွန်းဦးကလွတ်တော်မှာတင်ပြခဲ့တာဖြစ်ပါတယ်။အသစ်ဖွဲ့စည်းလိုက်တဲ့ဝန်ကြီးဌာနနှစ်ခုရဲ့လှုပ်ဆောင်မဲ့လုပ်ငန်းစဉ်တွေနဲ့ပတ်သက်ပြီးဦးထွန်းထွန်းဦးကအခုလိုတင်ပြခဲ့ပါသေးတယ်
။နိုင်ငံတော်သမရအားတာဝန်ခံပြီးပြည်အောင်စုအစိုးရအဖွဲ့ဝင်ပြည်အောင်စုဝန်ကြီးတဦးကိုခန့်အပ်၍တာဝန်ယူဆောင်ရွက်စီမီဆိုပါကပုံမထီရောက်စွာအကောင့်ထဲပေါ်ဆောင်ရွက်နိုင်ပြီဖြစ်သဖြင့်ရင်းဝန်ကြီးဌာနကိုထပ်မံဖွဲ့စည်းလိုခြင်းဖြစ်ပါတယ်။နောက်ထပ်ဖြည့်ဆွတ်ဖွဲ့စည်းလိုသည့်ဝန်ကြီးဌာနတစ်ခုမှာအပြည်ပြည်ဆိုင်ရာပူးပေါင်းဆောင်ရွက်ရေးဝန်ကြီးဌာနဖြစ်ပါတယ်။နိုင်ငံတကာရေးကိစ္စများတွင်တက်ကြွစွာပါဝင်ဆောင်ရွက်လျက်ရှိပါတယ်။နိုင်ငံတကာဆက်ဆံရေးတွင်နိုင်ငံသားရေးဝန်ကြီးဌာနနှင့်အတူပူးပေါင်းဆောင်ရွက်ရန်နှင့်နိုင်ငံတကာရေးရာကိစ္စရပ်များကိုနိုင်ငံရေးရှုထောင့်အဖြစ်စီးပွားရေးပူးပေါင်းဆောင်ရွက်မှုရှုထောင့်မှလည်းချုပ်ငုံသုံးသပ်ပြီးနိုင်ငံတော်သမ္မတအားစာဝန်ခံဆောင်ရွက်မည်ဝန်ကြီးဌာနတစ်ခုလိုအပ်လာသည့်အတွက်ဤပြည်တော်စုဝန်ကြီးဌာနအသစ်ကိုဖွဲ့စည်းရခြင်းဖြစ်ပါတယ်
။အာဂရိလိုက်စားမှုတိုက်ဖြတ်ရေးကော်မရှင်ကိုဖွဲ့စည်းရမှာအရင်ပြန်ကြားရေးဝန်ကြီးဟောင်းလည်းဖြစ်အငင်းစားတက်မတော်အရာရှိဟောင်းလည်းဖြစ်သူဦးအောင်ကြီးကိုဥက္ကဋ္ဌအနေနဲ့တာဝန်ပေးထားပြီးရှေ့နေကျုံယုံကအရာရှိဟောင်းတွေဥပဒေပညာရှင်တွေနဲ့အထူးစုံစမ်းစစ်ဆေးရေးဦးစီးဌာနကအငင်းစားအရာရှိတွေနဲ့ဖွဲ့ဝင်၁၀ဦးကျော်ပါဝင်ဖွဲ့စည်းထားတယ်လို့ပြည်တော်စုလွတ်တော်ဥက္ကဋ္ဌမန်းဝင်းခိုင်တန်းကပြောပါတယ
်။အာဂရိလိုက်စားမှုတိုက်ဖြတ်ရေးကော်မရှင်ဥက္ကဋ္ဌတာဝန်ကိုဦးအောင်ကြီးပြည်တော်စုဝန်ကြီးငင်းစား၎င်းအတွင်းမှုတာဝန်ကိုဦးဆောင်ဝင်းညွှန်ကြားမှုအငင်းစား၎င်းတာဝန်ပေးရရန်ရတာပါ
ဒီလိုထပ်မံအစ်စ်ဖွဲ့ရနဲ့ပတ်သက်လို့နိုင်ငံရေးလှိလာသုံးသက်သူဒေါက်တာရံမျိုးသိန်းကတော့အမှန်တကယ်လုံနိုင်သူတွေနဲ့အစိုးရရန်တရားကိုအကောင်းဆုံးမောင်းနှင်ဖို့လက်ရှိအစိုးရအနေနဲ့လိုအပ်နေတယ်လို့အခုလိုသုံးသပ်ပြောဆိုလိုက်ပါတယ်
။အစ်စ်ဖွဲ့စည်းလိုက်တဲ့အစိုးရအဖွဲ့ယုံဝင်ကြီးဌာနနဲ့နိုင်ငံတကာပူးပေါင်းဆောင်ရွက်ရေးဝင်ကြီးဌာနဆိုတာတကယ်တမ်းအားဖြင့်ပြောမယ်ဆိုရင်အတိုင်းနိုင်ငံယုံဝင်ကြီးဌာနပဲဖြစ်ဖြစ်နိုင်ငံသားရေးဝင်ကြီးဌာနပဲဖြစ်ဖြစ်ပူတွဲပြီးတော့စီမံခန့်ခွဲလို့ရတဲ့ဝန်ကြီးဌာနတွေဖြစ်နေတာကိုလည်းတစ်ဖက်ကတွေ့ရပါတယ်။ဒီဝန်ကြီးဌာနနှစ်ခုဟာတော့တကယ်လိုအပ်သလားမလိုအပ်သလားဆိုတာကိုသတ်တော်ကိုယ်စားလှယ်တွေအနေနဲ့ပြည်သူလူထုကိုစားတော့မေးမြန်းပေးဖို့လိုအပ်ပါတယ်။အခရီးလိုက်စားမှုတိုက်ဖြတ်ရေးကော်မရှင်ကိုကြည့်မယ်ဆိုရင်လေကျွန်တော်တို့ကော်မရှင်အဖွဲ့ဝင်အစ်စ်တွေကိုဖွဲ့ပြီးတဲ့နောက်မှာတတိုင်းပြည်လိုတိုင်းတာနဲ့ဘယ်လိုပုံစံမျိုးနဲ့ပေါ်ဆောင်မလဲဆိုတာကိုတော့လွတ်တော်ကိုယ်စားလှယ်တွေအနေနဲ့မေးမြန်းဖို့လိုအပ်ပါတယ်။အဲလွတ်တော်အနေနဲ့အစိုးရနဲ့ပြည်တော်စုအဆက်အဖွဲ့အစည်းတွေရဲ့ဆောင်ရွက်ချက်တွေပေါ်မှာခင်းကြီးဆောင်ရွက်နိုင်ခြင်းမရှိဘူးဆိုရင်ဒါဟာပြည်သူလူထုရဲ့တော့ယုံကြည်မှုထောက်ခံမှုကိုထိခိုက်နိုင်တဲ့အနေအထားမျိုးတွေရှိတယ်လို့ကျွန်တော်ကသုံးသပ်ပါတယ
်။အဂရိလိုက်စားမှုတိုက်ဖြတ်ရေးဥပဒေပါပြဋ္ဌာန်းချက်များအရာလက်ပေးလက်ယူပပျောက်ရေးကော်မရှင်ကို2014ခုနှစ်ဖေဖော်ဝါရီ25ရက်နေ့ကအငြင်းစားစစ်မှုတန်းဟောင်းဦးမြဝင်းဥက္ကဋ္ဌအဖြစ်တာဝန်ယူပြီးအဖွဲ့ဝင်15ဦးနဲ့ဖွဲ့စည်းခဲ့ပူပါရယ်။ဒါကိုဒီတစ်ခါမှာအဂရိလိုက်စားမှုတိုက်ဖြတ်ရေးကော်မရှင်အဖြစ်အမည်ပြောင်းလဲပြီးဖွဲ့စည်းလိုက်တာဖြစ်ပါရယ်။လက်ရှိ NLD အစိုးရလက်ထက်မှာအစိုးရဝန်ကြီးဌာန22ခုရှိရာကနေဒီကနေ့ထပ်တိုးလိုက်တဲ့ဝန်ကြီးဌာနတွေပေါင်းရင်တော့အစိုးရဝန်ကြီးဌာန24ခုရှိလာမှာဖြစ်ပါရဲ့ရှင်
။မမေခါသတင်းပေးပို့သွားတာပါ။ခုတော့ရခိုင်ပြည်နယ်ရင်းတိုက်ပွဲဖြစ်တဲ့သတင်းဖက်ဆက်ပါမယ်။ NCA လို့ခေါ်တဲ့တနိုင်ကလုံးပြစ်ခတ်တိုက်ခိုက်မှုရစရဲသဘောသူစာချုပ်မှာလက်မှတ်မရေးထိုးနိုင်တဲ့ရခိုင်တပ်မတော် AA နဲ့မြမတပ်မတော်တို့ကြားရခိုင်ပြည်နယ်ပူးတီတောင်ဒေသမှာတိုက်ပွဲရဆက်ဖြစ်ပွားနေတယ်လို့ဒီတိုက်ပွဲအတွင်းနှစ်ဖက်ထိခိုက်မှုတွေရှိနေတယ်လို့ရခိုင်တပ်မတော်တာဝန်ရှိသူတွေကဆိုပါတယ်။တိုက်ပွဲကြောင့်ရခိုင်ပြည်နယ်နဲ့ချင်းပြည်နယ်အစက်ကဒေသခံကြေရွာသွားတွေလည်းစစ်ဘေးတိမ်းရှောင်နေရတဲ့အခြေအနေမှာရှိနေပါတယ်။POA ထိုင်းအခြေစိုက်တည်င်းထောက်နိုင်ကုန်းအိမ်ကအခုလိုတည်င်းပေးပို့ထားပါတယ်။
ဒီကိန်းပြည်နယ်ဘူရီတောင်မြို့နယ်ထဲမှာမြန်မာတပ်မတော်နဲ့ရခိုင်တပ်မတော်အေအီတို့ကြားတရားပိုင်းမှာတိုက်ပွဲတွေဆက်တိုက်ဖြစ်ပွားနေတာပါ။စနေနေ့နဲ့မနေ့ကတနင်္ဂနွေနေ့တွင်တိုက်ပွဲဖြစ်ပွားနေမှုနဲ့ပတ်သက်လို့ရခိုင်တပ်မတော်ပြန်ကြားရေးတာဝန်ခံခိုင်ဒုက္ခကခုလိုပြောပါရယ်။
နိုဝင်ဘာလ19ရက်နေ့တွင်မှာဘူရီတောင်မြို့နယ်နဟန်းရွာနဲ့ဝနက်ယုံရွာမှာနှစ်ဖက်ပြင်းထန်စွာတိုက်ပွဲဖြစ်ပွားခဲ့ပြီးဒီတိုက်ပွဲတွင်မြမတမတော်ဘက်ကရဟယင်နဲ့ပရမဇုံကျင်ဘုံကျဲတိုက်ခိုက်ခဲ့တယ်လို့ရခိုင်တမတော်ပြန်ကြားရေးတာဝန်ခံခိုင်ဒုက္ခကအခုလိုဆက်ပြောပါတယ်။
ဆေးချင်းမြတ်တဲ့တိုက်ပွဲမှာတော့ဗမာတပ်မတော်ဘက်ကရဟယင်နဲ့ပရမဇုံကျင်ဘုံကျဲတိုက်ခိုက်ခဲ့တယ်လို့ရခိုင်တပ်မတော်ဘက်ကဆိုပါတယ်။ဒီလိုဖြစ်ပွားတဲ့တိုက်ပွဲတွင်နှစ်ဖက်တိုက်ခိုက်မှုရှိခဲ့တယ်လို့ရခိုင်တပ်မတော်ပြန်ကြားရေးတာဝန်ခံခိုင်ဒုက္ခကအခုလိုဆက်ပြောပါတယ်။
ချင်းမြင့်နယ်ပလက်ဝါမြို့နယ်ဘက်မှာလည်းမြမတမတော်ကနေစင်အားဖြစ်သင်းလာပြီးမယ်မြေရှင်းလင်းရွေးတွေလှုပ်ဆောင်နေပါတယ်။နိုဝင်ဘာလ10ရက်နေ့ကနေ16ရက်နေ့အထိချင်းမြင့်နယ်ပလက်ဝါမြို့နယ်မှာဖြစ်ပွားခဲ့တဲ့တိုက်ပွဲကြောင့်ကုန်းမြင့်ကျေးရွာကဒေသခံ300ကျော်ဟာရှင်းလင်းဝကျေးရွာမှာစစ်ဘေးတိမ်းရှောင်နေရပါတယ်။ဒီစစ်ဘေးရှောင်တွေကိုချင်းမြင့်နယ်အစိုးရနဲ့ရုပ်ရှင်သရုပ
ไปบุษชาวเนี่ยบอกนู่นอย่าที่เราต้องอย่างเนี่ยต้องจะเลี้ยงเราดีสิแต่สัญญาเมื่อสักปีนี้เราได้สัญญาเลยบอกเนาะแล้วเราจะชินมาหัวเนี่ยประมาณสองสามเดือนเนี่ยดีชินเนี่ยสุยาไปเนี่ยที่วัดลู่จงนะวัดลู่จงลู่จ้าวีโร่ที่เสียลูกไปเนี่ยลู่สาวเราจะเสนอเราที่จะเลี้ยงเนี่ยยามาทำเราเนี่ยยังใครทำเราดูจะที่บ้านเราได้ไปหรือไม่ไอ้ยาตาลุยที่ใครตีโจมูรุสิเขาได้ลูกปีตาลุยลูกอะคุลุสักเดียวว่าเลย
ที่เมกาเดินกันเนี่ยที่ไรเดี๋ยวหาบ้านนั่นจำมาจากเดียวเลยเนาะมีกินส่งยาว่าเสี่ยวมาคุณจะหนีตรงไปนั่นก็คือการโอ้ไปดูช่องว่าลูกคนนี้ยังไงในสเปนยี่เนี่ยก็เป็นสัตว์สิ่งมีชีวิตเดียวกับต้นว่าเลยเราดูสัตว์ที่มองไปเรื่อยๆว่าตัวปลาวาเสี่ยวมาตัวพี่เราตัวช้างเทมาที่ขนาดกูเนี่ยมาชี้ในตรงนั้นดีตัวเชื้อกูบอกน้องยังงูเส้นลำมันดูเปล่าเลยแต่เมื่อจะใครทำเราหนีเนี่ยก็รอทำเราได้หรือสิ่งนี้ไล่ปลาอะไรเส้นเลือด ါတယ်၂၀၁၅ခုနှစ်မတ်လနဲ့ဧပြီလကနေစတင်လာခဲ့တဲ့ရခိုင်တပ်မတော်နဲ့မြန်မာတပ်မတော်တို့ကြားတိုက်ပွဲတွေဟာချင်းပြည်နယ်ပလက်ဝါနဲ့ရခိုင်ပြည်နယ်အစကြောက်တော်ဗူဒီတောင်မြို့နယ်ရှိဖြစ်ပွားလာခဲ့ပါတယ်ဒီလိုနှစ်ဖက်စစ်ရေးသိမ်းမှမို့တွင်ဒေသခံရွာသားတွေအနေနဲ့စစ်ပွဲကျိုးဆက်ဖြင့်မြေမြုပ်မိုင်းစီမံခြင်းနှစ်ဖက်သားတွက်လမ်းပြပေါ်တာဌာနမှာဖြစ်အသုံးပြုခံရခြင်းလူခုရေချိုးပွားမှုတံတွေကိုလည်းခံနေကြရပါတယ်ရခိုင်တပ်မတော်ဟာလက်ရှိမြန်မာတပ်မတော်နဲ့စစ်ရေးသိမ်းမှနေဆဲဖြစ်တယ်လို့ UWSA ဝပြည်သွေးစည်းညွန်ရေးဖွဲ့ဦးဆောင်တဲ့ပြည်တော်စုငင်းချရေးဆွေးနွေးညှိနှိုင်းရေးကော်မတီ FANCC ဖွဲ့ဝင်လည်းဖြစ်ပါတယ်ခင်ဗျာ
။ Thank you အိမ်ပါရှင်။ VOA American တာရဲ့ရုပ်မြင်သံကြားနဲ့ Radio ထုတ်လွှင့်မှုတွေကို Internet ဆာမျက်နှာ burmese.voanews.com နဲ့ VOA ရဲ့ Facebook ဆာမျက်နှာဖြစ်တဲ့ VOA Burmese News မှာထုတ်လွှင့်ချိန်နဲ့တပြေးညီကြည့်ရှုနားဆင်နိုင်ပါတယ်ရှင
်။ VOA မြန်မာပိုင်းအသံလွှင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပြနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနက်7နာရီကနေ9နာရီအထိတစ်ချိန်နေ့လယ်12နာရီကနေညကင်း1နာရီအထိတစ်ချိန်ဖြစ်ပါတယ်ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်ဒီစီစဉ်ကိုည9နာရီအစီအစဉ်ပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွှင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
Mingla Nyachama Tota Shinyashin, American Piran Sumiro, Washington DC Gani, Fuel in Yamawa, Sisi Yen, Town Sakunukune, Noemalan say yet the Nilan Yabai, Sisi Nugo, Line to Mida, Nasanga, Tongzene, Nazate Dugani, Nyase Naiti, Dietolin Nibare, Digni Yapet, Dudiabai, Sisi Maro, Opassing, Gana repeated, Siwa Yen at Tatayan Drenlo, Sisi Pien, Blockari Piotamia, Gana Regulina, Sinjamawa, Tapien, not at the Sepi met, Tuyongia, Sisi Macha, Bushiakaro. ကိုယ်တိုင်းဒေသကြီးအတွင်းကရင်းနှံလက်ရက်တွင်တူးဒူရီထံကနေကောက်ယူခဲ့ပြီးပျောက်ဆုံးနေတဲ့ဘဏ္ဍာငွေကျပ်ခွင့်ဘီလီယံခွဲနီးပါးထက်ကတဝက်နီးပါးဖြစ်တဲ့ကျပ်တန်း၃000နေရာကျော်ကိုလက်ရှိအစိုးရထံပြန်လည်ပေးအပ်ခဲ့ပြီးဖြစ်တာကြောင့်တင်ငွေတွေကိုတိုင်းဒေသကြီးအစိုးရအတွက်လိုအပ်တဲ့နေရာတွေမှာဖြည့်ဆွဲရမုံငွေအဖြစ်သုံးဆွဲသွားမှာဖြစ်ကြောင်းဝန်ကြီးချုပ်ဒေါက်တာအောင ခုသတင်းပရဲ့စီးပွားရေးကဏ္ဍမှာပြန်လည်ထုတ်လည်ပေးလိုက်ပါရရှင
်မကွေးတိုင်းဒေသကြီးအစိုးရအရင်အစိုးရလက်ထက်ကဒီပတ်စံဒီအလွယ်သုံးစားလုပ်ခဲ့တဲ့ကိစ္စအခုထွက်လောက်နေပါကျွန်တော်တို့ပြန်ရတယ်ကြားလို့ပါဆရာအဲ့ဒါဘယ်လောက်ပြန်ရပါသလဲဆိုတာလေးသိချင်လို့ပါဆရာ
အဲ့ဒါအခုပြီးခဲ့တဲ့တောက်ကြနေ့ကဒူလန်31ရက်နေ့ပဲသူတို့ဂရီပြေးထားတဲ့အတိုင်းပဲကျန်ငွေတန်းပေါင်း3200ပေါ့ဒိမောင်းဆိုရင်3900အကုန်လုံးပြန်ရတယ်ပြီးမယ်လို့ဂရီပြေးထားရပြီးရမယ်လို့ပြောလို့ဆိုရတာဆုံးမနိုင်ပါဘူးနော
်ဟုတ်ကဲ့သူတို့အဲ့ဒါအရေးကြလာပေးတာလားဆရာသူတို့ဘုံကနေဒီတိုင်းတပုံနဲ့လာပေးတာလားဆရာဘယ်လိုပုံစံနဲ့ပေး
လဲဘုံကအရေးကြလာပေးတာမေလာဆန်းနဲ့တက်စားပြီးတော့တပြေးပြေးအရေးကြ3900ပေးတယ်3000ပေးတယ်3500ပေးတယ်အရေးကြလေးလေးပြီးပေးတာပါနောက်ဆုံးကြတဲ့တန်း990 3900ကိုတော့ဇူလိုင်31ရက်နေ့ကပေးသွားတာ
ဟုတ်ကဲ့အခုလာပေးတဲ့ဥစ္စာလာပေးတဲ့သူတွေကဘယ်သူတွေလဲဆရာတူတည်းလားဒါမှမဟုတ်ဘယ်နှစ်ဦးလောက်ရှိပါသလဲဆရာ
အဲ့ဒါကတော့ပြီးတာကတော့ဦးကြီးချုံကပေးတယ်လို့ထင်တယ်သူတို့နော်သူကပေါ့ဗာဒီယာလူပေါ့ဒီဦးဖုံးမွှေကတောင်းပေးရတဲ့လူပေါ့သူကဒီမှာတစ်ခုဝါးချစ်လက်ပေးရတဲ့လူရဲ့ဟောတိုင်းရွှေဥရွှေဦးကြီးဌာနပေါ့အဲ့လိုပေးတယ်တူတယ
်တိကျတာကတော့ဟိုတာဝန်အရှိဆုံးကတော့မကွေးတိုင်းဒေသကြီးဝန်ကြီးချုပ်ဟောင်းဦးဖုံးမော်ရွှေမှာတာဝန်ရှိတာပေါ့နော်သူကဝန်ကြီးချုပ်ဆိုတော့သူ့ရဲ့ညွှန်ကြားချက်နဲ့လာတာ
ဟုတ်တယ်ဟုတ်တယ်သူက
ပေးတယ်ဆို
တော့အဲ့ဒါဟိုခုပြန်ပြီးတော့ကျွန်တော်သိတာကဒါရီနဲ့ပတ်သက်ပြီးတော့ပြန်ပေးဖို့ဟလာဒီဆောင်ရွက်ဖို့ဆိုပြီးတော့ဦးဖုံးမော်ရွှေကကြီးကြားထားတဲ့ပုဂ္ဂိုလ်ကြီးဦးကြီးထွန်းနဲ့
ဟုတ်ကဲ့သူကဘာယာတုရှိခဲ့တယ်လဲဆရာ
အဲသူကတော့ဒီကျွန်တော်သိတဲ့လောက်ကတော့ကြားခိုင်ပါတီဝင်ပဲအခုကျတော့ဒီကနေ့စွာမြတ်တော်သူကထွက်တော့ကိုယ်လည်းလာမသိတိုင်းနိုင်ငံတော့ကိုယ်လည်းလာမသိအဲ့ဒီကူငွေကြေးရေးဖွံ့ဖြိုးရေးဘာလို့မလို့ဒီဒီသူတို့ဖွံ့ဖြိုးရမှာမွေးဖွဲ့မှာလဲသူကဟိုအတွေးဘူးလားဥပဒါလားမသိတောင်းကြည့်တဲ့ပုံပေါ်တယောက်ကသူအဖွဲ့ရှိတယ်ဖွံ့ဖြိုးရမှာမွေးဖွဲ့အဖွဲ့ရှိတယ
်ဖြစ်ဒုက္ခ Microsoft Association ဆိုတာနဲ့အတူတူပဲလားဆရာသူပိုင်သူကပိုင်တာလ
ားအဲအဲ့ဒါအဲ့ဒီမှာလားသူတို့ကြင်ခိုင်းပါတီလားဘယ်ဖွဲ့လဲတော့မသိဘူးအဲ့ဒီဖွဲ့မှာသူကလူကြီးတယောက်ပဲနောက်ကြတော့ကကျွန်တော်သင်ပန်းကြီးတော့ကတော့ဦးဖုံးမော်ကြီးကသူဆောင်ရွက်ပါလိမ့်မယ်ဆိုပြီးတော့တရားဝင်သူ့ကိုတောင်းပေးထားတာအဲဦးကြီးချောင်းနဲ့သူကလာလာပေးတယ်ကြွရယ်ဒီချက်လက်ကတော့ငွေလို့ပေါ့တော့
နောက်တစ်ခုကဆရာကျွန်တော်သိချင်တာအခုဒါဆိုလို့ရှိရင်အခုရတာဟာကျွန်တော်တို့ဟိုခမန်းကြီးအပြင်ဆိုတော့ထွက်ဝက်လောက်ရှိသွားပြီပေါ့ဆရာပြန်ရတာ
ဟုတ်ကဲ့ဟုတ်ကဲ့
ဟုတ်ကဲ့ဆရာအဲ့တော့ကြံတဲ့ငွေတွေကောသူတို့ထပ်ပြီးတော့ဆက်ပေးမှလားဆရာဘလို့စီစဉ်ထားပါလဲ
အဲအဲ့ဒီမှာကျွန်တော်ဒီတော့တော့ 7.4 ဘီလီယံဆိုတာတမန်ခွန်လေးဆောင်ကျော်ပေါ့ဒိမောင်ဆိုရင်9000ကျော်ပေါ့အဲ့ဒီငွေတွေစီစီလို့တွေ့ရှိတာမှာဒီတော်စုကညွှန်ကြားတာတော့ကိုလက်ခံရရှိတဲ့တန်3190ရဲ့မီလီဘတ်ဆိုတဲ့အဲ့ဟိုအဲ့ကာ300ရဲ့နော်ဒါအီဇူးဇူးဒဗ်ဘယ်ကပစီရဲ့နော်ဘယ်ဟုဆိုတဲ့ဒီရန်ရန်တစ်စင်းရဲ့အဲ့ဒါဒီလက်ခံရမယ်တပြန်တောင်းမှာတပြန်တောင်းလို့မှမပြီးဘူးဆိုလို့ရှိရင်ဥရေချောင်းတန်းကြီးတရားစွဲမှာဆိုပြီးညွှန်ကြားထားတယ်ညွှန်ကြားချက်ထဲမှာတော့ဒါပဲပါတယ်ကျန်ခဲ့တဲ့တန်း4000ကျော်ကိစ္စကတော့ကျွန်တော်တောင်းမှုဘာမှမဆုံးမအောင်မညွှန်ကြားဘူးကျွန်တော်တောင်းမှုမညွှန်ကြားဆိုလည်းပဲကျွန်တော်တို့ကြားသိရတာကတော့ဟိုနေပြည်တော်မှာရှိတဲ့ပြည်တော်စုစည်းစိမ်ချုပ်ရဲ့ညွှန်ကြားချက်အရတိုင်းနေပြည်နယ်အားလုံးမှာဓာတ်ဥတွေရှိသလားမရှိဘူးလားဆိုတာစစ်ဆေးသလိုကျွန်တော်တို့မကူတိုင်းမှာလည်းကျန်တဲ့တန်း4000ကျော်ကို လို့တုံးဆွဲတယ်ဆိုတာဒီအဲစစ်စစ်နေတဲ့လူကြတယ်ငွေတန်းကြီးသာကြီးစင်းစစ်ကျုပ်ကစစ်စစ်တာကိုနောက
်ဟုတ်ကဲ့အဲ့တော့ဆရာဟိုအခုတန်း9000ကျော်ဟာဆရာတကယ်တကယ်ပြန်ရရမှာတန်း9000ကျော်ဖြစ်နေတာဟိုဆရာရေနော်ဆိုတော့အခုထက်ဝက်ရတယ်ဆိုတော့တကယ်တကယ်အားဖြင့်ဥပဒေရကြည့်မယ်ဆိုလို့ရှိရင်တော့ဒါအကုန်လုံးပြန်ပေးရမယ်တာဝန်ကသူတို့ဘက်မှာရှိတာပေါ့ဆရာနော
်ဟုတ်ကဲ့ဟုတ်ကဲ့အကုန်လုံးပြန်ပေးရမယ်ဆိုတာနဲ့ဟိုကျန်းမာရေးမှာဘာဒီဘာဒီသွန်းရံငွေတိုင်းဒီဇိုင်းဖွံ့ဖြိုးရေးရံပုံငွေလို့ပြောတာဟုတ်ဗျအဲ့တော့ဖွံ့ဖြိုးရေးအတွက်သူတို့လုပ်ခဲ့တာတွေလည်းရှိမှာပေါ့လက်ဖောက်သလားဒရားဆောက်သလားဆေးဝင်ဆောက်သလားလူရဲကြီးစီဘာဝယ်တော့အဲ့အဲ့ဒါမျိုးတွေတော့ရှိမှာပေါ့နော
်တကယ်လို့စောစောကပြောသလိုမမကန်ကတိုင်းဒေသကြီးဖွံ့ဖြိုးရေးအတွက်မမကန်သုံးဆွဲကြတာမရှိဘူးဆိုရင်တော့ဒီလူတွေဟိုဘာပေါ့ဒီငွေတွေကိုအလွဲသုံးစားလုပ်ခဲ့တဲ့သူတွေဘယ်သူပဲဖြစ်ဖြစ်ပေါ့တအူးပဲဖြစ်ဖြစ်ဆယ်အူးပဲဖြစ်ဖြစ်ဒါပြန်ပေးရဖို့အတွက်ဆရာတို့အနေနဲ့ဆက်လက်လှုပ်ဆောင်ရရှိတာလှုပ်ဆောင်မယ်ဆိုတဲ့သဘောလားဆရာ
အဲ့ဒါတော့ဒီပြည်တော်စုဆိုရဖွဲ့ညချချက်ပုံမှာမူတည်ရကျွန်တော်တို့သဘောနဲ့ကျွန်တော်လှုပ်လို့မရဘူးလေသူတို့ဘလို့ညချချက်မသိဘူးတော့နောက်တစ်ခါဒီတိုင်းဒေသကြီးစည်းစည်းချုပ်နေတယ်လေဘလို့စည်းစည်းပြည့်ရှိမယ်လို့မသိဘူးဗျအဲ့ဒါတော့ဘူပါကျပေးလို့တော့မတော်ဘူးပေါ့နော်
နောက်တစ်ခုကဆရာကျွန်တော်တို့ဥပဒေလမ်းကြောင်းအရာကြည့်မယ်ဆိုရင်ဟိုပါပေါ့နော်တန်းဒေတာကြီးဖွံ့ဖြိုးရေးအတွက်မတုံးခဲ့တဲ့ငွေတွေဟာတကယ်တော့ငွေအလွဲသုံးစားလုပ်မှုပါညာဆိုတော့ဥပဒေတော့ရှိမှာပဲဆရာဆိုတော့ဥပဒေကြောင်းအရာကောဟိုလူပုဂ္ဂိုလ်ကိုဒီငွေတွေပြန်လက်ခံတာအပြင်ဥပဒေကြောင်းအရာအရေးယူမဲ့ဥစ္စာကဘလို့စီစဉ်ထားပါလဲဆရာအရေးယူဖို့ရှိသလား
ကျွန်တော်တို့ဝင်ငွေကြေးဒီမှာတော့အရေးယူပါလို့ဘာမှညှိနှိုင်းချက်မပါဘူးကြ။အဲဒီတန်း3000ကျော်တောင်းမှုရဲ့ခုနရန်ညားကြီးတောင်းမှုရဲ့အဲ့ဒါပဲညှိနှိုင်းချက်ကပါတယ်ကျွန်တော်တို့ကတော့ဒီလိုဆိုလေညီကြတဲ့အတိုင်းဆောင်ရရတာပေါ့နော
်တပည့်အများပြည်သူအမြင်မှာကြတော့တမျိုးဖြစ်နေမလားဆရာဟိုကျွန်တော်ကတာမန်ပြည်သူတယောက်အနေနဲ့မြင်ကြည့်မယ်ဆိုရင်ပေါ့နော်ဆရာ
ဟုတ်ပါတယ်တာမန်ပြည်သူတို့ကတော့မြင်တာပေါ့အဲ့လိုမြင်တာပေါ့နော်တာမန်ပြည်သူကတော့မြင်တာပေါ့ခုမှတနေ့ခေါလောက်ရှိတာမှဒါတွေပြီးတယ်နောက်ကျတော့ဒီအတိုးတွေကမပေးဘဲနဲ့အတိုးတွေကမနေဘူးပေါ့လေဒီငွေကြီးတွေ့မယ်ဆိုလို့ရှိရင်ပေါ့နော်ဘာလို့ကမနေဘူးပေါ့အဲ့အရာကြီးလည်းပြည်သူကဝေဖန်တာပေါ့ဒါတော့ပြည်သူတို့သူတို့အဲဒီဒီလိုလိုဝေဘာနာတော့သူတို့ဝေဘာနာပိုင်းပေါ့သို့တော်လည်းကျွန်တော်တို့ပိုင်းရတော့ဟို every corner two side ဆိုတာမျိုးလိုပဲဒီဒီဘက်ကကြီးလို့လည်းဘောမကိုဘက်ကကြီးလို့လည်းဖုံမှုပေါ့ကျွန်တော်တို့ကတော့နိုင်ဒေတာကြီးအစိုးရဖြစ်တဲ့အားလို့လာဒီအောင်သူအစိုးရရဲ့ညီညွတ်ချက်ရလုပ်ဆောင်ရတာပဲဒီကနေ့မှလည်းအားလုံးဒီပြည်သားဖြစ်တဲ့အတိုင်းပဲကျွန်တော်တို့ကနိုင်ပြည်ရှိကောင်းမှုပဲအရေးကြီးတယ်နောက်ပြမကြီးနဲ့နိုင်ပြည်ကောင်းမှုပဲလို့ရှိကောင်းမှုလို့လေဒီလိုသားပြန်မသိပြန်ကြီးလို့နောက်တစ်ခါဒီဖွဲ့စည်းပုံရှိအောင်လာရရဲ့ရှိတော့ဒီနေ့ဒီတဲ့လို့ကိုလို့ရတာပေါ့ဗျာနော
်ဆရာနောက်တစ်ခုကဒီဟိုဒီငွေတွေအခုဆရာတို့ပြန်ရတဲ့ငွေတွေကိုဒီဟိုဘယ်နေရာမှာဘလို့တုံးဆွဲမယ်ဆိုတာရောဆရာတို့စီစဉ်ထားတာရှိပါပြီလားဆရာ
အဲ့ဒါကလို့စဉ်2019 budget ကဒီလူကြီးသားဆိုတော့တုံးနေကြပြီလေနော်အဲ့ဒီအချိန်မှာထည့်သွင်းတော့မရဘူးသို့တော့ဒီမြင့်ကုန်ကဒီဒီဘာပေါ်နိုဝင်ဘာဒီဇင်ဘာရောက်လို့ရှိရင်ဘယ်လိုပြည်စားဆောင်တာမွေတန်းဒီဇိုင်းရံပုံနဲ့ဆောင်တာလမ်းကိစ္စတရားကိစ္စအဲဟိုဒီလက်ကြမ်းမရထာနာကိစ္စအဲဒါမျိုးတွေမှာမပြည့်စုံဘူးဝီလုံးနေပါတယ်ဥပမာဖြင့်ဒီအာရီတို့ခေါ်တဲ့ဒီပါတီဘီတို့ခေါ်တဲ့မူလဘတ်ဂျက်ရထားတုန်းကတိန့်ဆောင်တောင်းလိုက်တယ်မပြည့်စုံမတိန့်ဆောင်တယ်မလို့ဘူးတိန့်ဆောင်တရားလိုပါတယ်ဒါမှမဟုတ်ပတ်သက်တရားချပေးပါဆိုတာပြောလို့အဲ့ဒါလိုကိစ္စတွေမှာနော်ဖြစ်ဆက်ရမှုတောင်းလာတဲ့အချိန်မှာဒီပတ်သက်တွေကိုသုံးဖို့ရှိတယ်လို့ပြောတော့အဲ့ဒီအချိန်ကျရင်တော့ကျွန်တော်တို့ကစီမင်းစည်းကမ်းတဲ့အညီဒါတွေကိုသုံးပါမှာ
ကိုဇော်ဝင်းလိုင်းစီစဉ်တင်ဆက်တဲ့အပတ်စဉ်စီးပွားရေးကဏ္ဍဖြစ်ပါတယ်။အခုတော့မနက်ဖြန်အင်္ဂါနေ့ည9:00တိုင်းလေးလိုင်းစီစဉ်မှာဗအကြောင်းလေးဆွေးနွေးမလဲဆိုတာနားဆင်ကြည့်အောင်ပ
ါ။ဒီခိုင်မြောက်ပိုင်းပြည်ပခလွန်ဒုက္ခသည်ပြည်ပြန်လည်လက်ခံရင်းနဲ့နေရာချထားရေးကိစ္စရပ်တွေကိုမကြာခင်မှာစတင်ဆောင်ရမယ်လို့အစိုးရအာဏာပိုင်တွေဘက်ကပြောဆိုထားပါတယ်။ဒုက္ခသည်တွေကိုပြန်လည်လက်ခံရုံနဲ့မပြီးဘဲနဲ့နောက်တော့မှအလားတူကြမ်းဖက်မှုတွေနဲ့ပြိပခတွေထပ်မံမဖြစ်ပွားရအောင်နောက်ဒိသကံအားလုံးရဲ့ဘဝအနာဂတ်တွေစိတ်ချလုံးညုံပြီးတော့အနာဂတ်ရှိနေအောင်ကိုလည်းဆောင်ရွက်ပေးရမှာဖြစ်ပါတယ်ပြိပခတွေထပ်မဖြစ်ဖို့နဲ့ဒိသကံအားလုံးရဲ့ဘဝနောင်ရေးပါရှိစေဖို့မှာဘာတွေများပြင်ဆင်ဆောင်ရွက်ထားဖို့လိုပါမလဲဒီအကြောင်းကိုတော့အခုအင်္ဂါနေ့ညပိုင်းဒက်လီလိုက်အစီအစဉ်မှာဆွေးနွေးမှာဖြစ်ပါတယ်တောင်းဆွေးနွေးမိမြတ်တော်ရှင်တွေ view မြန်မာပိုင်းကိုကိုယ့်ရဲ့တယ်လီဖုန်းနံပါတ်တွေကြိုတင်ပေးဖို့ထားမယ်ဆိုရင်တဲ့လီလိုက်အစီအစဉ်လွှင့်ထုတ်တဲ့အချိန်မှာခေါ်ယူပါဖြစ်ပါတယ်။ဒါမှမဟုတ်ကိုယ့်ရဲ့မြင်ကိုမိမြန်လူလာတွေကိုစာနဲ့ဖြစ်စီအတန်ဖိုင်နဲ့ဖြစ်စီကြိုတင်ပေးပို့ထားလို့လည်းရပါတယ်။ View မြန်မာဝိုင်းရဲ့ဖုန်းနံပါတ်က2323825554ဖြစ်ပါတယ်။ email လိပ်စာကတော့ bamis@viewnews.com ဖြစ်ပါတယ်။ ပါဝင်ဆွေးနွေးမြင့်မြတ်ကြမယ်တော်ရှင်တွေကိုကျေးဇူးပါတယ်ခင်ဗျာ
မနေ့ဖြန်ညာတဲ့လေးလိုက်အစီအစဉ်မှာပါဝင်ဆွေးနွေးကြဖို့ထပ်ပြီးတော့ဖိတ်ခေါ်ပါတယ်ရှင်Facebook နဲ့ Twitter တို့လို social media တွေဟာလွတ်လပ်စွာထုတ်ဖော်ပြောဆိုခွင့်နေရတဲ့အဖြစ်ကနေဒီမိုကရေစီကိုချင်းချောက်တဲ့အခြေအနေကိုရောက်လာနေပါပြီလား social media ပေါ်မှာသတင်းမတွေဖြန့်တာနိုင်ငံရေးအရာဩဇာလွန်မဖို့အသုံးချတာစတဲ့အခြေအနေတွေကနေ social media ကိုသလွဲအသုံးပြုနေကြတာတွေအကြောင်းဒီသတင်းမှာ blogger တွေပြောသမျှအစီအစဉ်မှာကိုကျော်ကျော်သိန်းကမခင်ဖြူတွင်းနဲ့အတူတင်ပြထားပါတယ်
မင်းတို့တွေကတနေ့တနေ့သတင်းတွေကိုဘယ်နေရာကနေအများဆုံးရလဲဗျ
။ကျမကတော့ကိုလို့အတွက်လည်းအဆင်ပြေဆုံးလည်းဖြစ်ကိုမိခင်တိုင်းမြန်မာနိုင်ငံမှာလည်းအတော်လေးကြည်ကြဲပြင်းပြင်းသုံးနေကြတဲ့ Facebook ကနေသတင်းအဆနာတွေကိုလိုက်ရှာလေးကြည့်လေးရှိတယ်ရှင်
။ Facebook လို Social Media ကနေရတဲ့သတင်းတွေကိုအားလုံးမှန်တယ်လို့ရောပြောလို့ရပါမလား။ Social Media တွေဘောကသတင်းတွေအားလုံးဟာယုံကြည်ကိုးစားလို့ရတယ်လို့ရောပြောလို့ရရဲ့လားဗျ
။ဘယ်ပြောလို့ရပါမလဲရှင်။ Social Media ပေါ်မှာသတင်းမှဖြန့်တာတွေလုံဆန့်ရေးထားတဲ့သတင်းတွေကိုဖျက်နာရီကိုအကျိုးစီးပွားတစ်ခုခုအတွက်တမင်ရွယ်ချက်နဲ့လူတွေနားလည်လွှဲအောင်လှုပ်တာတွေကအများကြီးပဲဟာဆိုတော့ကိုယ့်ရဲ့အသိဉာဏ်စဉ်းစားချင့်ချိန်နိုင်စွမ်းနဲ့သုံးသပ်ဆန်းစစ်ပြီးတော့မှယူရတာပေါ့ဒီကနေ့ကမ္ဘာပေါ်မှာဆိုရှယ်မီဒီယာကိုအသုံးချပြီးလူတွေရဲ့စဉ်းစားချင့်ချိန်ဆုံးဖြတ်နိုင်စွမ်းတွေကိုလွှမ်းမိုးဖို့လှုပ်တာတွေကလည်းအများကြီးရှိနေတာ
ဒီလအတွင်းအမေရိကန်မှာလုပ်တဲ့လူမှုစစ်တမ်းတစ်ခုမှာအမေရိကန်နိုင်ငံသား38ရာခိုင်နှုန်းဟာsocial media ကနေသူတို့ရတဲ့သတင်းတွေကိုယုံကြည်ကြပြီးတော့အဲ့ဒါရဲ့ထက်ဝက်ပြောရရင်18.5ရာခိုင်နှုန်းကပဲပုံနှိပ်သတင်းစာတွေနဲ့မဂ္ဂဇင်းတွေကနေသူတို့ရတဲ့သတင်းတွေကိုယုံကြတယ်ဆိုတာတွေ့ကြရတယ်။လေးပဲကတော့တကယ့်သတင်းဌာနတွေကနေပေးနေတဲ့သတင်းတွေထက် social media ပေါ်ကရတဲ့သတင်းတွေကိုလူတွေကပိုယုံကြတယ်ဆိုတဲ့သဘောပေါ့ဗျာ
။နိုင်ငံပေါင်း28နိုင်ငံက social media တွေကိုလေ့လာခဲ့ကြတဲ့သုတေသီတစုရဲ့တွေ့ရှိချက်မှာလည်းအနာရှင်အစိုးရတိုင်းဟာဆိုရှယ်မီဒီယာပေါ်မှာသူတို့လူတို့ကိုဥတီချက်ထားပြီးဝါရဖြန့်တဲ့လှုပ်ဆောင်ချက်တွေရှိတယ်လို့စာမားတစ်ပုဒ်မှာဖတ်လိုက်ရတယ်ရှင်။ဥပမာဒီတူရကီမှာဆိုရင်အတိုက်ခံခေါင်းဆောင်တွေရဲ့ဆိုရှယ်မီဒီယာအကောင့်တွေကိုပိတ်မှတ်ထားပြီးတော့မဟုတ်မမှန်ဝါရဖြန့်အပုံချတာတွေကိုလှုပ်ကြတယ်လို့ AFP သတင်းဌာနကရေးတဲ့ Social Media and Democracy Optimism Fades as Fears Rise ဆိုတဲ့အဲ့ဒီစာအုပ်မှာပါတယ်ရှင်။
ဟုတ်တယ်ဗျအဲဒါကြောင့်လဲပညာရှင်တွေသူတေသီတွေကအခုဆိုရင်မေးခွန်းထုတ်လာနေကြပြီ Social Media ဟာဒီမိုကရေစီနဲ့လွတ်လပ်စွာထုတ်ဖော်ပြောဆို권ကို Android ဖြစ်ထိခိုက်အောင်လုပ်နေပြီလားဆိုတာပေါ့အထူးသဖြင့်2016ခုနှစ်အမေရိကန်သမ္မတရွေးကောက်ပွဲကိုကိုလိုချင်သလိုဖြစ်အောင်ရုရှားကဝင်နောက်ခဲ့တယ်ဆိုတဲ့စွဲချက်တွေထွက်လာပြီးစုံမျက်စစ်ဆေးရတဲ့အခြေအနေတွေရောက်လာပြီးတဲ့နောက်ဒီလိုဆွေးနွေးပြောဆိုတာတွေပိုးပြီးတော့များလာတယ
်နိုင်ငံတကာမှာ Social Media ကိုသုံးပြီးတော့သတင်းမှာလှုပ်ကြံသတင်းဖြန့်တဲ့ကိစ္စတွေထဲမှာဒီအမေရိကန်ရွေးကောက်ပွဲရဲ့နောက်ွယ်ကရုရှားလက်ကိစ္စကတော့အကြီးဆုံးလို့ဆိုရမလားပါပဲ။ကွန်ဂရက်လွှတ်တော်မှာတောင်မှ Facebook, Twitter နဲ့ Google ကုမ္ပဏီတွေကအစ်စ်မြေတာဝန်ရှိသူတွေကိုဆင့်ခေါ်ပြီးတော့မေးမြန်းကြားနာပွဲတွေလုပ်ခဲ့ရသေးတယ်
။ဒီ Social Media ကုမ္ပဏီကြီးတွေကိုယ်တိုင်တရားဝင်ဝန်ခံထားတာအရဆိုရင်ကိုပဲဒီကိစ္စကကြီးတာတော့အကြီးကြီးပဲဗျ။2015ခုနှစ်ဇန်နဝါရီလကနေဒီနှစ်ဩဂုတ်လအတွင်း Facebook သုံးဆွဲသူပေါင်း146သန်းဟာရုရှားကဖြန့်တဲ့သတင်းမှားတွေကို Facebook ပေါ်မှာတွေ့ခဲ့ကြနိုင်ခြင်းရှိတယ်လို့ Facebook ကပြောထားတယ်။ရုရှားနဲ့ဆက်ဆက်နေတဲ့ YouTube Video Link ပေါင်း 1100 ကျော်ရှိတယ်လို့ Google ကဝန်ခံတယ်။ Twitter ကတော့ရုရှားနဲ့ဆက်ဆက်တဲ့အကောင့်ပေါင်း 36000 ကျော်ရှိတယ်တဲ့။ဆိုတော့ Social Media တွေအရင်တုန်းကပြောထားဘူးတဲ့လူတွေကိုအသိဉာဏ်တိုးဖို့ဆိုတာဝေးရောသူတို့ကိုယ်တိုင်ကအစိတ်အတော့တွေကိုဖြန့်တယ်လို့ဖြစ်နေသည်လို့ဝေဖန်လာကြပြီလေ
။ AFP ဆောင်းပါးမှရေးထားတာဆိုရင်2016ခုနှစ်သမ္မတရွေးကောက်ပွဲအတွင်း Twitter ပေါ်ကနေဖြန့်တဲ့လှုပ်ကြံသတင်းမာတွေဟာရွေးကောက်ပွဲရလဒ်ကိုပြောင်းသွားစေနိုင်တဲ့အဓိကစားတဲ့ပြည်နယ်တွေကိုဥတီချက်ထားခဲ့ပုံရတယ်လို့ Oxford တက္ကသိုလ်ကသုတေသီတွေကပြောတယ်တဲ့။ဒါ့အပြင် Twitter ကိုသုံးတဲ့လူတွေဟာရွေးကောက်ပွဲမတိုင်ခင်မှာတကယ့်သတင်းဌာနကြီးတွေကချုပ်နှံရေးသားတဲ့သတင်းတွေထက်လှုပ်ကြံသတင်းမာတွေကိုပိုရခဲ့ကြတယ်လို့အဲ့ဒီသုတေသီတွေကပဲပြောထားပါတယ်။ဒါ့အပြင်လွတ်လပ်စွာထုတ်ဖော်ပြောဆိုခွင့်နေရာတစ်ခုလိုရည်ရွယ်ခဲ့တဲ့Facebook တို့ Twitter တို့ဟာနိုင်ငံအများပြားမှာလူမှုအယူအဆပိုင်းဆိုင်ရာထိန်းချုပ်တဲ့လက်နက်ကိရိယာတွေလိုဖြစ်လာနေပြီလို့လည်းသုတေသီတွေကပြောကြတယ်ရှင်
။ကျွန်တော်တို့လူပြည်ပမှာအခြေစိုက်တဲ့သတင်းသမားတွေအနေနဲ့ Facebook လို Social Media ပေါ်ကနေသတင်းအဆနာတွေကိုနေ့စဉ်လိုက်ကြည့်နေရတာဆိုတော့သတင်းမားတွေ၊လှုပ်ကြံသတင်းတွေ၊အပုတ်ချတိုက်ခိုက်တာတွေဘယ်လောက်တောင်များလဲဆိုတာအချိန်ပြည့်တွေ့နေရတာပဲ။မြန်မာနိုင်ငံတွင်းမှာလည်း Facebook ကလူအများပြားအတွက်အဓိကသတင်းရင်းမြစ်လို့ဖြစ်လာနေတာဆိုတော့ဘာသာတစ်ခုနဲ့တစ်ခုကြားလူမှုအဝန်ဝိုင်းတစ်ခုနဲ့တစ်ခုကြားအမုန်းပွားအောင်သွေးထိုးလှုံ့ဆော်တာတွေကိုလည်းတွေ့နေကြရတာကြောင့်ဒီအခြေအနေကတိတ်ကိုစိုးရိမ်စရာကောင်းပါတယ်
။
ဒါကြောင့်လဲဆိုရှယ်မီဒီယာဟာအသွားနှစ်ဖက်နဲ့ဓာတ်တက်လက်လို့ဖြစ်နေပြီလို့အမ်လီဖာကာဆိုတဲ့စာရေးဆရာမတူကပြောပါတယ်။နိုင်ငံသားတွေကအနာရှိတွေကိုစန့်ကျင်ပြီးအမှန်တရားကိုပြောဖို့ဆိုရှယ်မီဒီယာကိုသုံးတယ်။နောက်အနာရှင်အစိုးရတွေကတော့ဒရင်မာတွေကိုဖျက်ဖို့သုံးတယ်တဲ့။ဒါကြောင့်လဲပဲဒီအခြေအနေကိုတားဆီးဖို့ဘာတွေလုပ်လို့ရမလဲဆိုတာကိုအဖြေရှာလာနေကြပါပြီ။ဥပမာ
တမယူးကြတတိမီဒီယာတွေကိုထိန်းချုပ်ဖို့အသေးအဖြတ်မှုဥပဒေပုံမှန်တွေလော်ဝဂျီယိုပိုင်ဆိုင်မှုကာကွယ်တဲ့ဥပဒေပုံမှန်တွေနဲ့ထိန်းချုပ်ထားတယ်လို့မျိုးဆိုရှယ်မီဒီယာကုမ္ပဏီတွေကိုလည်းစာအုပ်ထုတ်ဝေသူတွေတတိမီဒီယာတွေကိုထိန်းချုပ်တယ်လို့အဲလိုဥပဒေတွေပြဋ္ဌာန်းပြီးထိန်းချုပ်မလားဆိုတာမျိုးစဉ်းစားလာကြပါတယ်။
တမဲနဲ့ထိခိုက်စေတဲ့လွှမ်းမိုးမှုမျိုးဆိုတာကလုံးဝနှိပါးကိုမယုံကြည်ရတဲ့သတင်းတွေကိုအစဉ်အချိန်နဲ့ပြန်ပြီးဖြန့်ဝေနေသူတွေစီကနေလာတာဆိုတော့အဲ့လိုပွင့်လင်းမြင်တာမှုဆိုတာကလည်းအလုတ်ဖြစ်ပါမလားဆိုတာတန်မြတ်ဖြစ်စရာရှိပါတယ်။ဒါပြင်တခြားနည်းလမ်းတွေကိုဆွေးနွေးကြတာတွေလည်းရှိပါတယ်။ဆိုရှယ်မီဒီယာပေါ်မှာတင်လိုက်တာတခုဟာတကယ်ချင်းတယောက်ဒါမှမဟုတ်ယုံကြည်ရတဲ
အထအမှုချင်းဘာကိုကြည့်တတ်တယ်ဘဲကြညာဆိုရင်နှိပ်တတ်တယ်ဘဲ post တွေမှာ like လုပ် comment ရေးတတ်တယ်စတဲ့အချက်လက်တွေကိုယူပြီးတော့သူတို့ငွေရအောင်ပြန်အသုံးပြုကြတာမလား
ဒါလည်းမှန်ပါတယ်ဒါပေမဲ့လက်ရှိမှာက social media ကိုတလွဲသုံးပြီးမတော်မတရားလုပ်တာတွေကရှိလာနေပြီးတော့ဒီမိုကရေစီနဲ့လွတ်လပ်စွာထုတ်ဖော်ပြောဆိုခွင့်ကိုပါချင်းချောက်လာနေပြီးဆိုတော့ဆိုရှယ်မီဒီယာတွေကိုအကျိုးရှိရှိဖြစ်အောင်ကြိုးစားပြီးလူတွေအသိဉာဏ်ပွင့်လင်းတိုးပွားစေဖို့ဆိုတဲ့အရင်ကမျှော်မှန်းချက်အတိုင်းပြန်အကောင့်ထဲပေါ်တင်ပါတယ်ခင်ဗျာ
ခုကြကြသိန်းတင်ဆက်ထားတဲ့ blogger တွေပြောသမျှအစီအစဉ်ကိုထုတ်လွှင့်ပေးလိုက်တာဖြစ်ပါတယ
်ဒီပညာနဲ့ပတ်သက်လို့ကဘာတဝမ်း blog တွေမှာဘာရီရေးနေဆွေးနွေးနေကြတယ်ဆိုတာကိုတနင်္လာနေ့ညဘက်တိုင်းမှာ blogger တွေပြောသမျှအစီအစဉ်ကနေတင်ဆက်ပေးနေပါတယ်ရှင်။ထုတ်လွှင့်ပြီးတဲ့ blogger တွေပြောသမျှအစီအစဉ်တွေကိုလည်း VOA မြန်မာပိုင်း website ရဲ့တုဒ္ဒအဖျားဖျားဆိုတဲ့ကဏ္ဍအောက်မှာပြန်ရှာနားထောင်နိုင်ပါတယ်။ website လိပ်စာက burmese.voanews.com ဖြစ်ပါတယ်။ blogger တွေပြောသမျှအစီအစဉ်ကိုဝေဖန်အကြံပေးခြင်းနဲ့ဆိုရင်တော့ blogger လို့ကောင်းစင်တက်ပြီးတော့ burmese@voanews.com ကို email ပို့ပေးစီစဉ်ပါတယ်ရှင်
။ VOA မြန်မာပိုင်းရဲ့တနင်္လာနေ့ညပိုင်းအပတ်စဉ်ကဏ္ဍတွေကိုဆက်လက်ထုတ်လွှင့်နေပါတယ်။ခုတော့အမှုပညာလောကနဲ့ကမ္ဘာတစ်လွှာထင်ရှားကျော်ကြားသူတွေရဲ့သတင်းတူတူထွားတွေကိုမှအေးသနာကျော်ကစူးစီးပြီးတော့တက်တန့်ရောင်သတင်းလောကကဏ္ဍမှာတင်ဆက်ထားပါတယ်။
မင်္ဂလာပါရှင်အားလုံးစိတ်လက်ပျော်ရွှင်ပေါ်ပါကြပါစေဒီတစ်ပတ်တက်တဲ့ရောင်သတင်းလာမှာတော့မင်္ဂလာပါရှင်အားလုံးစိတ်လက်ပျော်ရွှင်ပေါ်ပါကြပါစေဒီတစ်ပတ်တက်တဲ့ရောင်သတင်းလာမှာတော့ပြီးခဲ့တဲ့သတင်းပတ်တနင်္ဂနွေမှာကျင်းပသွားတဲ့ဥရောပက MTV ဥရောပဂီတဆုချင်းမြင်ပွဲမှာဘယ်သူတွေများဆုရရသွားကြပါလဲဒီလိုမျိုးကမ္ဘာတစ်လောကထင်ပေါ်ကျော်ကြားသူတွေနဲ့အမှုပညာလောကကသတင်းတူတူထွားတာကိုပြောပြပေးသွားပါမယ
် Shawn Mendes. You think I love it when you go
crazy? You think I'm lying? I'm pissing.ကနေဒါနိုင်ငံက pop အဆိုတော် Shawn Mendes ကနိုဝင်ဘာလ12ရက်နေ့တနင်္ဂနွေနေ့မှာကျင်းပသွားတဲ့ MTV ဥရောပဂီတဆုချင်းမြင်ပွဲမှာဆုရအများကြီးရရှိသွားပါ။အမေရိကန်ကနာမည်အကြီးဆုံး Taylor Swift နဲ့ဗြိတိသျှနာမည်ကြီးအဆိုတော် Ed Sheeran တို့ကိုကြောတက်ပြီးတော့အကောင်းဆုံးတေးသချင်းဆုကိုရရှိတဲ့အပြင်အကောင်းဆုံးအနုပညာဆုနဲ့တိရစ္ဆာန်အများဆုံးဆုကိုလည်းရသွားခဲ့ပါတယ်။
You two isn't just a band. It's a way of life.Their songs are prayers, their concerts, a church. They challenge us, they inspire us, they remind us that every moment in our lives is an opportunity to rise above and be a part of the possibilities of life rather than its problems.
Ireland က YouTube ဖွဲ့ကတော့ Global Icons ကမ္ဘာကိုစားပြုအမှုပညာရှင်များစုရရှိသွားပါရဲ့။ဒ ီစုပေးဝဲအခမ်းအနားကို MNN ရဲ့ပြင်းစီယူတွေကပြောက်ွက်တစ်ခုနဲ့စာဖွင့်ခဲ့တာပါလန်ဒန်မြို့ရဲ့အမှတ်အသားတစ်ခုဖြစ်တဲ့ Pop အများတော့ဘီယာဆိုင်တစ်ခုမှာသူတချင်းဆိုထားတဲ့ Walk on Water တချင်းဗီဒီယိုဖြစ်ပါရင်ဗီဒီယိုကိုအရင်ပြပြီးတော့ရှင်းပေါင်းပြီးအမဲရောင်ခေါင်းဆောင်အိမ်ကြီးတို့ဝတ်ထားတဲ့MNN ကိုရိုင်းစင်ပေါ်တက်လာပြီးတော့အဲ့ဒီပချင်းကိုကိုရိုင်းဖြည့်ပြီးသွားခဲ့ပါလေ။သူ့ရဲ့အခွေရဲမှာပါဝင်တည်ဆူထားတဲ့ Beyonce နေရာမှာတော့ Skylar Grey ကတည်ဆူဖြည့်ပြီးသွားတာ
ပါ။ And the award for best hip hop artist goes to Y'all ready? MNN.
I'm a Rubik's. A beautiful mess. At times deep in the guest. I goof and I jest. A flawed human, I guess. But I'm doing my best to not ruin your expectations and meet them. But first, the speed them burst.
MNN ကအကောင်းဆုံး hip hop အမှုပညာဆိုလဲချင်းမြင်ခံရလို့သူ့ဘာသူတော်တော်အံ့အားသင့်သွားခဲ့ရပါတယ်
။ Man, thank you.
Yo, first off, I want to start off. I'm not really sure how I got this because I haven't had an album out in a few years.
ဒီစုကျွန်တော်ဘယ်လိုရလဲမသိပါဘူးကျွန်တော်တေးတပြာမထွက်တာတော်တော်ကြာသွားပါပြီလို့ပြောသွားပါတယ်ဒီစုပြောဝဲအခမ်းအနားကိုလန်ဒန်မှာမရှင်းပါတာကလည်းနှစ်တော်တော်ကြာခဲ့ပြီဖြစ်ပြီးတော့1996ခုနှစ်ကမှနောက်ဆုံးတစ်ခေါက်ကျင်းပသွားတာပါအဲ့အခမ်းအနားမှာဖြော်ပြကြတဲ့သချင်းတွေကတော့ဂီတပုံစံမျိုးစုံနှစ်အပိုင်းခြားမျိုးစုံကဖြစ်ပါတယ်ပော့ပသချင်းတွေကိုလည်းကြားရသလို electronic သချင်းတွေ rock သချင်းတွေအကုန်ပါပါတယ်ဗရစ်ရှားရော့ဂီတအဖွဲ့ဖြစ်တဲ့ Goldplay အဖွဲ့ကလည်းအကောင်းဆုံး Rock အဖွဲ့ဆုရသွားပြီးတော့အကောင်းဆုံး Alternative ဆုကိုတော့ 30 Seconds to Mars အဖွဲ့ကရရှိသွားပါတယ်ရှင
် And the award goes to
30 Seconds to Mars
တဲ့နော်အစီအစဉ်ကိုရေဒီယိုမှာအပတ်စဉ်တနင်္လာညပိုင်းအစီအစဉ်မှာထုတ်လွှင့်ပေးနေပါရှင်။ဒီသတင်းတော်ကိုရုပ်ရောအတန်ရောပြည့်စုံကြည့်နေဆိုရင်တော့ရုပ်မြင်သံကြားမှာတနင်္လာမနေ့တိုင်းမှာစတင်ထုတ်လွှင့်တဲ့ VOA အပတ်စဉ်မဂ္ဂဇင်းအစီအစဉ်မှာကြည့်ရှုနိုင်ပါတယ်။ VOA မြန်မာပိုင်းရဲ့အင်တာနက်မှာဆိုရင်လည်း YouTube နဲ့ Facebook စာမျက်နှာတွေပေါ်မှာရှုစားနိုင်ကြပါရှင်။ပျော်ရွှင်စရာနေ့လေးတစ်နေ့ဖြစ်ကြပါစေနော်။ I'll have my own yeah. I'll
have my own yeah.တတယောင်တရင်လောအပတ်စဉ်ကဏ္ဍကိုမအေးတနာကြောတင်ဆက်သွားတာပါအခုတော့အပတ်စဉ်ကဏ္ဍနောက်တစ်ခုဖြစ်တဲ့သူယုံကြည်ရအစီအစဉ်ရဲ့အလဲပါခုတစ်ပတ်အစီအစဉ်မှာတော့ Fulbright ပညာသင်ဆုနဲ့အမေရိကန်နိုင်ငံမှာပြည်သူ့ကျန်းမာရေးဆိုင်ရာမဟာဘွဲ့တင်နန်းတက်နေတဲ့ဒေါက်တာအောင်အောင်ရဲ့ယုံကြည်ရကိုနားဆင်ကြပါမယ်မမိုးဖြူကအစီအစဉ်တင်ဆက်ထားပါတယ်ရှင
်အားလုံးမင်္ဂလာကျွန်တော်ယုံကြည်ထားရင်အကြောင်းရောက်တကောတော့ယူသားမှုပဲဖြစ်ပါတယ်ယူသားမှုဆိုရင်မသူတစ်ပါးပေါ်ယူသားရကူလည်းပြောရမှာမဟုတ်ဘဲမိမိကိုယ်ကိုမိမိယူသားလာကိုပြောချင်တယ်လူတွေကတခြားလူတွေကမှယူသားသားပြောဆိုလောက်ကိုက်ပေးတတ်ကြပြင်မယ်မိမိကိုယ်တိုင်းပေါ်ကယူသားသားစဉ်းစားထုတ်တယ်ချက်ပုံမြင်နေတာကြတယ်မိရဲ့လက်တို့ဆိတ်ဖက်ချက်တကူရည်ရချင်ပန်းတိုင်းမိရဲ့ယုံကြည်အောင်လေးပုံမှာယူသားမှတ်ကန်တဲ့စည်းညွှန်းထောက်ဖို့တနည်းအားဖြင့်ကိုကူကိုမလေးချမ်းနေမှုကိုကိုကိုလေပြတန်နေလို့ဆိုရပါဘူး။ခါရီမှာကျွန်တော်တို့ကကိုတိုင်လိုအပ်မဲ့ကိစ္စတခုမှကိုရဲ့စင်ရင်တခုတည်းကိုချင်မခံပဲတခြားလူရဲ့သဘောထားအခြားအကြောင်းရင်းတွေကိုထပ်ထွက်ပြီးတော့ကိုလုံနိုင်တော့ကိုလုံချင်းတာမျိုးမဟုတ်ဘဲနဲ့ကိစ္စမျိုးလွန်လိုက်လို့တော့ဆုတ်ပြန်နိုင်လို့ရှိတယ်လား။အဲ့မျိုးဆိုရင်နောက်ဆုံးလက်စင်မှုပေါ်မှာလေရတော့စိတ်တင့်ပိုင်းပြီးလိုအပ်မဲ့ဆောင်။အစားကလေးကနေကိုစင်ရင်ရှိတဲ့အတိုင်းယူသွားတယ်မြင်နေပုံပွဲလေးနဲ့ထောက်ပြပြီးတော့ပေါ်ပါလုံနိုင်တယ်ပေါ်ပါပါတော့မလုံနိုင်ဘူးဆိုပြီးတော့ဆန်းစင်လောက်ကမယ်ဆိုရင်လူတွေကပို့ပြီးအောင်မြင်မယ်လို့ယူပါတယ်။ပြီးတော့ဒီလိုမှကိုယ်ကယူသွားတယ်ဆိုရင်စည်ရင်းပါလို့ကိုယ်ကမြဲစိတ်တမ်းနေမှာပေါ့။ထို့သူမဲ့မိမိရဲ့ရွေးချယ်ပန်းတဲ့မျိုးကိုလည်းကိုယ်စည်ရင်းနဲ့ယူသွားစွာရွေးချယ်ချင်မှလို့ထင်တယ်။ကိုယ်ကပန်းတဲ့အတွက်ကိုယ်ဘာလုံနိုင်တယ်လဲကိုယ်ကိုယ်တိုင်ဘာလုံချင်လဲဆိုတော့ယူယူသားသားမစင်စားပဲခွေလန်းတွေလာစားတွေကိုကြည့်ပြီးတော့ပြောင်းလဲရွေးချယ်နေမယ်ဆိုရင်တော့တကယ်ပျော်ရွှင်မှုရမှာမဟုတ်လို့မျိုးအဲ့ဒီလိုကမှအငြင်းတမ်းတို့တရားချက်ဆိုတိတော့လောက်ကနေနေမှာလည်းမဟုတ်ဘူး။ဟောကိုကိုကျွန်တော်ဥမာထားပြီးပြောမယ်ဆိုရင်ကျွန်တော်အခုသင်ယူနေတဲ့ဘာသာရေးမြင့်မှာစနေလောက်တန်းချင်းလို့တဲ့ဈေးရင်းဟိုဈေးရင်းနဲ့ဆုပ်ဖြတ်ပြီးတော့ကျူစားနိုင်ကျူစားနေခဲ့လို့ခုအမေရိကန်ပြည်ထောင်စုကပေးတဲ့ Fulbright Scholarship ရရှိပြီးတော့အစင်းကြီးပညာသင်နေရတာပေါ့ ်သူတို့မျိုးပဲနဲ့ခွေလန့်လာဆောင်တွေကကြည်ပြီးတော့ကိုကျွန်တော်ရဲ့ရင်နှီးချင်ကိုပြောင်းလဲခံလဲဆိုတော့ခုချင်းမှဒီလိုနေရာမျိုးမှရှိနေမှာမဟုတ်ဘူးတခါပြီးတော့ကိုရဲ့ရည်ရွယ်ချင်ဥတီချင်တာတော့ငွေဝန်းနည်းနဲ့နေမယ်ကိုကိုကိုရိုးသွားတဲ့စဉ်နဲ့ရွေးချယ်ထားတဲ့ရည်မှချင်လို့ဆိုရင်တော့ဒီဇိုင်းမှန်မှန်ဆေးပြီးကျူစားနေချင်စဉ်ဖြစ်ပေါ်နေမှာပေါ့နောက်ဆုံးအကြီးကြီးဆုံးဖြစ်တဲ့မိမိရဲ့ရုပ်ချင်မှုဆိုတော့လည်းကိုယ်ကိုယူသွားမှုအခြေခံမှတာမှန်ရမှာပါ။အဲမို့တခြားလူရဲ့အတွေ့အခေါ်ကြံစာလေးပဲရောရောင်ပြီးတော့မိမိကိုယ်ပိုင်စိတ်ရင်းမထဲမနဲ့လမ်းမြုပ်ချင်မယ်ဆိုတော့ထော့ပေါ်တဲ့ပြုခွင့်ယူချင်မှုဖြစ်မှာမဟုတ်ဘူးလို့ကျွန်တော်ထင်တယ်ပါ။တော်တော်ယုတ်ကြည်တယ်။တော်တော်မြုပ်ချင်မှုဆက်ပြန်ပါတဲ့ယုတ်ချင်မှုမျိုးရရှိနေဖို့ကိုယ်ကိုယူသေးယူသားဆက်စီရမှာလို့ထင်တယ်။ကိုယ်ယုတ်ချင်မှုအာကိုယ်ရဲ့တန်ဖိုးကကိုယ်စိတ်တနာမှတည်ရဲ့ယူသွားမှုအခြေခံမှခိုင်မာတဲ့ယုတ်ချင်မှုဖြစ်လာမှာပါ။ဒါရီကတော့ကျွန်တော်ခုရုပ်ကြည့်ထားတယ်မိမိကိုယ်ကိုယူသမှုပါပဲအားလုံးကြားမှရှင်းပါပ
ါအပတ်စဉ်တင်ဆက်နေတဲ့သူယုံကြည်ရာကဏ္ဍအတွေ့ဘလို့အကြောင်းအရာမျိုးမှမဆိုကိုယုံကြည်ရာလေးတွေကိုပါဝင်ဆွေးနွေးပြဖို့ဖိတ်ခေါ်ပါရစေအီးမေးလ်လိပ်စာ burmese@voanews.com burmese@voanews.com ကိုစာရေးပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုအကြောင်းကြားလိုက်ပါခင်ဗျာကျွန်တော်ပြန်ဆက်သွယ်ပါမယ
်မမောဖြူစီစဉ်တင်ဆက်ထားတဲ့သူယုံကြည်ရာကဏ္ဍကိုတင်ဆက်ပေးလိုက်တာပါရှင် VOA ကနေခုထုတ်လွှင့်ပေးခဲ့တဲ့တနအိစာအစီအစဉ်ကိုအစီအစဉ်ပြပချင်းမြန်မာစံတော်ချိန်ည10:00ကနေ 17:00 အထိလိုင်းဒိုမီတာ30နဲ့52တို့ကနေအစအဆုံးပြန်ပြီးတော့ထုတ်လွှင့်ပေးသွားအောင်ပါပါ ခုတော့ကြန့်ရှိနေတဲ့အချိန်အတွင်းနောက်ဆုံးရသတင်းအချင်းချုပ်ကမှတင်ပြထိုက်ကပြောပြပေးပါဦ
း။ဇင်ဘာဘွေနိုင်ငံကိုနှစ်ပေါင်းများစွာအုပ်ချုပ်နေတဲ့သမ္မတရောဘတ်မူဂါဘီကဒီကနေ့တင်းနှင်းလာနေနေခင်ပိုင်းနောက်ဆုံးထားပြီးယာရုကဆင်းပေးဖို့ဒါမှမဟုတ်ရင်ဆွဆွဲပြစ်တင်ခံရမှုနဲ့ရင်ဆိုင်ရမယ်လို့ပြောဆိုထားချက်ကိုလစ်လျူရှုပြစ်ပယ်ထားပါတယ်။မနေ့တင်းနှင်းကလေးနဲ့ရုပ်မြင်သံကြားကနေမိန့်ခွန်းပြောတာမှာတော့သမ္မတမူဂါဘီကယာရုကဖယ်ပေးဖို့ရည်ရွယ်ချက်မရှိဘူးဆိုတာကိုရှင်းရှင်းလင်းလင်းပြောခဲ့ပါတယ်။သမ္မတမူဂါဘီရဲ့38နှစ်ကြာအုပ်ချုပ်မှုအဆုံးသတ်အောင်ပွဲခံရမယ်ဆိုတဲ့မျှော်လင့်ချက်နဲ့မနေ့တနင်္ဂနွေနေ့တုန်းကတန်းနဲ့ချီတဲ့ပြည်သူတွေရေဒီယိုရုပ်မြင်သံကြားတွေကိုဖွင့်ပြီးတော့စောင့်မျှော်ခဲ့ကြတာဖြစ်ပါတယ်။ကင်ညာနိုင်ငံမှာပြီးခဲ့တဲ့အောက်တိုဘာလကကျင်းပခဲ့တဲ့ရွေးကောက်ပွဲမှာသမ္မတဦးဟူရုကင်ညာတာကမဲရည်အတွက်68ရာခိုင်နှုန်းနဲ့အနိုင်ရတယ်ဆိုတဲ့မဲရလတ်ကိုကင်ညာတရားရုံးကအတည်ပြုလိုက်ပါတယ်။ဒီရွေးကောက်ပွဲကိုတော့အတိုက်ခံတွေကတပိတ်မှောက်ခဲ့တာပါလွတ်လပ်တဲ့ရွေးကောက်ပွဲကော်မရှင်အကြည့်ကဲ့ရဲ့အဆိုအရတော့ရွေးကောက်ပွဲမှာတရားဝင်မဲပေးနိုင်သူ 19.6 တန်းရှိတဲ့အထက်က39ရာခိုင်နှုန်းမဲပေးခဲ့တယ်လို့ပြောဆိုထားပါတယ်မြန်မာနိုင်ငံကနေဘင်္ဂလားဒေ့ရှ်ဘက်ကိုထွက်ပြေးကြရတဲ့တိမ့်နေချီတဲ့ရိုဟင်ဂျာတွေဌာနေပြန်နိုင်ရေးအတွက်ဒီကလိုအပ်ချက်ကမြန်မာအာဏာပိုင်တွေဘက်ကအမှန်တကယ်ကင်တွယ်ဆောင်ရွက်လိုစိတ်ဖြစ်တယ်လို့ခုဒုက္ခသည်များဆိုင်ရာကုလသမဂ္ဂမဟာမင်းကြီးကပြောဆိုလိုက်ပါတယ်။ရခိုင်ပြည်နယ်တွင်ပြည်ပခန့်တွေကြောင့်ဘင်္ဂလားဒေ့ရှ်ဘက်ကိုထွက်ပြေးနေရတဲ့ရိုဟင်ဂျာမွတ်စလင်6သိန်းကျော်ရှိပြီးဒီလူတွေနေရာရင်းကိုလူကုန်သိက္ခာနဲ့အညီပြန်လည်နေထိုင်နိုင်ရေးမြန်မာအစိုးရဘက်ကဆောင်ရွက်ပေးဖို့ကုလသမဂ္ဂဘက်ကတိုက်တွန်းနေတာဖြစ်ပါတယ်ရှင်
။တရင်အချင်းချုပ်ကမှတင်ငိထိုက်ကကြေညာပေးခဲ့တာပါ။ဒီညအတွက်အစီအစဉ်ထုတ်လုပ်ရမှုကကိုအောင်ဖြစ်ပြီးစက်ပိုင်းဆိုင်ရာအင်ဂျင်နီယာကတော့ Patrick Dia ဖြစ်ပါတယ်။ Few American အတန်းမနဲ့ခင်မြန်မာဘာသာအစီအစဉ်ကိုမြန်မာစံတော်ချိန်မနဲ့6နာရီနဲ့9နာရီအထိလိုင်းတိုမီတာ30နဲ့40 48 50နဲ့လိုင်းလာမီတာ190တို့ကနေဖန်ယူနာဆင်နိုင်ပါတယ်။သောတာရှင်များနဲ့တကွမြန်မာပြည်သူပြည်သားအပေါင်းကျန်းမာရှင်လမ်းပါစေရှင်။ Few ego အပိနာဆင်တဲ့အတွက်လည်းအထူးပဲကျေးဇူးတင်ပါတယ်။ကျမအနောင်လောက်ပါ
This program has come to you from the Voice of America, Washington.